Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်မတ်လ29ရက်နေ့အင်ကာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီအထိလိုင်းဒိုမီတာ3249လိုင်းလမ်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေချပါစေရှင်ကျွန်မတင်ပြထိုက်ပါဒီမနေ့ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနေ့ခင်းမှာတော်ရရှိနေနားဆင်ချရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ယူကရိန်းမှာလူသားချင်းစာနာမှုဆိုင်ရာအဖြစ်ခက်ရက်ဆဲရေးအတွက်ရုရှားယူကရိန်းအစိုးရတွေနဲ့ကုလသမဂ္ဂကစတင်လှုပ်ဆောင်ဖို့ရှိနေပါပြီယူကရိန်းမြို့တော်ကီယက်ကိုရုရှားတပ်တွေအဓိကမထားတော့ဘဲယူကရိန်းအရှေ့ပိုင်းကိုဥတီနေပြီလို့အမေရိကန်ရဲ့အကြီးတန်းကာကွယ်ရေးဆိုင်ရာတာဝန်ရှိသူတို့ကပြောပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာနားဆင်ကြရမယ့်သတင်းဆောင်မတွေတဲမှာတော့
ကိုင်းကွဲတဲ့ကညာတော့ဒီနေရာမှာသူ့ကိုတွားကြည့်တဲ့ကညာတော့သူကဖိုးသွားတာပေါ့။ညနေဖက်စလုံးပြတ်သွားလေ။အကုန်လုံးတန်ရတာချက်တွေကဟာပွားလို့မကောင်း
။ဒါတော့တီဘောမျိုးနယ်တွင်ကမြင်းမြုံမိုင်းတန်ခံရတဲ့သတင်းပေးပို့ချက်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒီနောက်မှာတော့ရိုဟင်ဂျာတွေရဲ့ပုဂ္ဂလိကအကြောင်းကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တို့ဖိတ်ပစ်လိုက်တဲ့အကြောင်းတရုတ်နဲ့ဩစတြေးလျနယူးဇီလန်တို့ရဲ့တန်တမာရေးအခြေအနေနောက်ယူကရိန်းနဲ့မြန်မာနှိုင်းယှဉ်ချက်တို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်အဖက်စင်ကဏ္ဍတွေထဲမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောက်သတင်းလှတို့ကိုထုတ်ဖွင့်ပေးပါပါအခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့တင်ပြပေးပါမယ်ရှင်
ယူကရိန်းမှာဝင်ရောက်တိုက်ခိုက်နေတဲ့ရုရှားတပ်တွေဟာယူကရိန်းအရှေ့ပိုင်းကဒေသတွေကိုအူစားပြီးတိုက်ခိုက်တဲ့အနေအထားတွေ့နေရပြီးမြို့တော်ကီယက်ကိုဥတီတဲ့မြေပြင်ထိုးစစ်ဆင်မှုတွေကတော့ရပ်တန့်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအကြီးအကဲအရာရှိသူကပြောပါတယ်။လက်ရှိမှာကီယက်ကိုဝင်တိုက်တာမရှိတော့ဘဲယူကရိန်းအရှေ့ပိုင်းကဒွန်ဘတ်စ်ဒေသမှာဆက်ပြီးတိုက်နေတာတွေ့ရတယ်လို့အမည်မဖော်လိုတဲ့အရာရှိကတနင်္လာနေ့မှာသတင်းထုတ်တွေကိုပြောပါတယ်။ရုရှားတပ်တွေကအရှေ့ပိုင်းဒေသကယူကရိန်းတပ်တွေကိုအဆက်အသွယ်ဖြတ်တောက်ဖို့အတွက်ကြိုးစားတဲ့ပုံတွေ့နေရပြီးဒါဟာယူကရိန်းနဲ့အပေးယူလို့နှိမ့်နှိုင်းရမှာအသာစီးရဖို့အတွက်လှုပ်တာမျိုးဖြစ်နိုင်တယ်လို့လည်းပြောပါတယ်။ယူကရိန်းနဲ့ရုရှားကိုယ်စားလှယ်တွေဟာစစ်ပွဲအဆုံးသတ်ရေးအတွက်နှိမ့်နှိုင်းဆွေးနွေးနေကြဆဲဖြစ်ပါတယ်။ရုရှားဟာ2014မှာယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုတင်ပိုက်ခဲ့ပြီးယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသကခွဲထွက်ရေးသမားတွေကိုပံ့ပိုးထောက်ခံပေးခဲ့တာဖြစ်ပါတယ်။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခြင်းကစပြီးတောင်ပိုင်းမော်ရီယိုပိုမြို့ကိုရုရှားတပ်တွေတင်းတင်းထန်ထန်ပစ်ခတ်တိုက်ခိုက်တာကြောင့်အခုဆိုကလင်းငယ်200ကျော်အပါဝင်ဒေသခံ9000လောက်တိစုံခဲ့ရတယ်လို့မြို့တော်ဝန်ယုံကပြောပါတယ်။မြို့ထဲမှာပိတ်နေနေတဲ့မြို့ခံ36000ကိုဘေးလွတ်ရာပို့ဆောင်ပေးဖို့အတွက်မော်ရီယိုပိုမြို့တော်ဝန်ကတနင်္လာနေ့မှာပန်ကြားခဲ့တာပါ။ယူကရိန်းမှာလူသားစာနာမှုဆိုင်ရာအပြစ်ခတ်ရက်ဆဲမှုဖြစ်ပေါ်လာစေဖို့အတွက်ကုလသမဂ္ဂကရုရှားနဲ့ယူကရိန်းအစိုးရတွေနဲ့စတင်လှုပ်ဆောင်တော့မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူရက်စ်ကနယူးယောက်ရုံးချုပ်မှာတနင်္လာနေ့ကသတင်းထုတ်တွေကိုပြောပါတယ်။တကယ်တော့ယူကရိန်းမှာလူသားစာနာမှုဆိုင်ရာဘေးကျုံးနေရတာဟာနိုင်ငံရေးချောင်ဖြစ်တဲ့အတွက်နိုင်ငံရေးညှိနှိုင်းမှုတွေလုပ်နိုင်အောင်အပြစ်ခတ်ရကြဖို့အတွက်တိုက်တွန်းလိုက်တာပါ
။ I'm therefore appealing for an immediate humanitarian ceasefire to allow for progress in
အပြစ်ခတ်အမြန်ရပ်ဖို့အတွက်ပန်ကြားပါတယ်။ကုလသမဂ္ဂဗဒင်ရှင်စရန်ပါသဘောတရားတွေကိုအခြေခံတဲ့ငင်းကြင်းသဘောတူညီချက်ရလာစေဖို့လေးနက်တဲ့နိုင်ငံညှိနှိုင်းမှုတွေလှုပ်လာနိုင်အောင်လူသားစာနာမှုဆိုင်ရာအပြစ်ခတ်ရစဲရေးကိုချက်ချင်းလှုပ်ဖို့ပန်ကြားကြောင်းအတွင်းမှုချုပ်ကပြောသွားတာပါနှစ်ဖက်တိုက်ပွဲတွေရစဲသွားရင်အရေးကြီးလိုအပ်နေတဲ့လူသားစာနာမှုအကူအညီတွေကိုပေးခွင့်ရမှာဖြစ်တယ်လို့အရက်သားတွေလည်းစိတ်ချလက်ချတောင်းလာနိုင်မယ်လို့ပြောပါတယ်အပြစ်ခတ်ရစဲရေးပေါ်ပေါက်အောင်ကြိုးပမ်းဖို့အတွက်ကုလသမဂ္ဂအရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာတာဝန်ခံမာတင်ဂရစ်ဖစ်ဟာရုရှားအစိုးရနဲ့ရောယူကရိန်းအစိုးရနဲ့ပါဆက်သွယ်ခဲ့ကြောင်းနဲ့အဆင်ပြေတာနဲ့မော်စကိုနဲ့ကီယက်ကိုတွားရောက်မှာဖြစ်ကြောင်းအတွင်မှုချုပ်ကပြောပါတယ်။ယူကရိန်းကိုဝင်ရောက်ကျူးကျော်တာတစ်လအတွင်းရုရှားဟာကြီးမားတဲ့ဆုံးရှုံးမှုတွေနဲ့ဒုက္ခခံစားကြရတာဖြစ်ပြီးယူကရိန်းမှာလည်းရုရှားတပ်တွေဘုံကျဲမှုကြောင့်အရသာတည်ဆုံးဒဏ်ရာရတာတွေအိုးရင်ဆန့်ခွာထွက်ပြေးရတာတွေကျုံးရတဲ့အပြင်ဒုက္ခမျိုးစုံရင်ဆိုင်ရတာဖြစ်တဲ့အတွက်ဒီစစ်ပွဲကိုရပ်ပြရမှာဖြစ်ကြောင်းလဲအတွင်းမှုချုပ်ကပြောပါတယ်။တဘောဝတန်ငွေအတွက်ချတဲ့ငွေကိုရုရှားငွေရူဘယ်နဲ့ပဲပေးချေဖို့ရုရှားဘက်ကတောင်းဆိုမှုကို G7 ဆက်မှုထိပ်သီး9နိုင်ငံကငြင်းပယ်လိုက်တယ်လို့ဂျာမနီစွမ်းအင်ဆိုင်ရာတာဝန်ခံဝန်ကြီးရောဘတ်ဟာဘက်ကပြောပါတယ်။ ရုရှားရဲ့တောင်းဆိုမှုဟာတစ်ဖက်သက်ဖြစ်သလိုလက်ရှိ contract စာချုပ်ကိုရှင်းရှင်းကြီးချိုးဖောက်တာဖြစ်ကြောင်း G7 ဝန်ကြီးအားလုံးကသဘောတူခဲ့တယ်လို့ဂျမနီအစိုးရစီးပွားရေးဆွံ့ရံတဲ့ရာသီဥတုဆိုင်ရာဝန်ကြီးဟာဘက်ကပြောပါတယ်။ G7 နိုင်ငံတွေနဲ့ဥရောပသမဂ္ဂတို့ကြားသတားရဲရက်တီကိုတောက်ကြံနေဆွေးနွေးပွဲကနေဆုံးဖြတ်ခဲ့တဲ့နောက်အခုလိုပြောကြားလိုက်တာဖြစ်ပါတယ်။ရူဘောင်းငွေနဲ့ပေးချေတာကိုလက်ခံနိုင်စရာမရှိကြောင်းနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တောင်းဆိုတဲ့အတိုင်းမလုပ်ကြဘူး။သက်ဆိုင်ရာကုမ္ပဏီတွေကိုတိုက်တွန်းมาဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်ရုရှားသမ္မတဟာယူကရိန်းစစ်ပွဲကုန်ကျစရိတ်အတွက်ရူဘောင်းငွေကိုအားထားဖို့အတွက်လုပ်နေတာဖြစ်ကြောင်းလည်းပြောပါတယ်။သမ္မတပူတင်ကတော့ရုရှားရဲ့မိတ်ဆွေမဟုတ်တဲ့နိုင်ငံတွေအနေနဲ့တဘာဝတန်းငွေကြတဲ့ငွေကိုသာရူဘောင်းငွေနဲ့ပေးချေဖို့ရုရှားအစိုးရကအမိန့်ထုတ်ပြန်มาဖြစ်ကြောင်းကြေညာခဲ့တာပါ။ယူကရိန်းကိုဝင်ရောက်ကျူးကျော်မှုကြောင့်အနောက်နိုင်ငံတွေကရုရှားပေါ်မှာပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေချမှတ်နေတာဟာရုရှားရဲ့စီးပွားရေးကိုထိခိုက်လာစေတာဖြစ်ပါတယ်။အစ္စရေးနိုင်ငံတောင်ပိုင်းမှာကျင်းပတဲ့အစ္စရေးအာရဗ်ထိပ်သီးညီလာခံဟာတနင်္လာနေ့မှာပဲပြီးဆုံးသွားပါပြီ။နှစ်ဖက်ဆက်ဆံရေးတင်းမာမှုတွေပြေလျော့လာနေသလိုအစည်းအဝေးကိုတက်ရောက်လာတဲ့အာရဗ်လေးနိုင်ငံဖြစ်တဲ့အာရဗ်စပွားများပြည်တော်စု UAE, Bahrain, Morocco နဲ့ Egypt နိုင်ငံတွေနဲ့အစ္စရေးနဲ့ American နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကအရှိလေပိုင်းဒေသဆက်ဆံရေးတိုးမြှင့်ပြီးပူးပေါင်းဆောင်ရွက်ဖို့ကျိုးပန်းသွားမှာဖြစ်ကြောင်းပြောကြားခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကအစ္စရေးနဲ့အာရဗ်နိုင်ငံတွေကြားအခုလိုဆင်နူပွဲမျိုးဖြစ်လာဖို့အတွက်မျှော်လင့်မထားခဲ့ကြဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အစ္စရေးက2020မှာ UAE, Bahrain နဲ့ Morocco နိုင်ငံတွေနဲ့ပုံမှန်ဆက်ဆံရေးထူထောင်လာခဲ့တဲ့နောက်ပိုင်းအခုလိုထိပ်သီးအစည်းအဝေးကျင်းပလာနိုင်တာဖြစ်ပါတယ်။ဒီလိုထိပ်သီးအစည်းအဝေးမျိုးကျင်းပပြီးဆက်လက်ဆွေးနွေးဖို့ရှိကြောင်းအစ္စရေးနိုင်ငံခြားရေးဝန်ကြီးရာလပစ်ကပြောပါတယ
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဝါရှင်တန်မြို့တော်ဗီအိုအေကသတင်းတွေကိုဆက်လက်ပြောပြနေပါတယ်ကျွန်တော်ကျော်စန်းသာပါဖိလစ်ပိုင်နဲ့အမေရိကန်ပြည်ထောင်စုတို့ဟာ2015ကစလို့အကြီးအမားဆုံးပူးတွဲစည်ရေးလက်ကျင့်မှုကိုတင်းလန်နေကစတင်ခဲ့ကြပါတယ်ဒါဟာတရုတ်နဲ့နှွေးထွေးတဲ့ဆက်ဆံမှုပြသလိုတဲ့စည်ရေးလုပ်ကွက်တွေကိုသမ္မတရော်ဒရီကိုဒူတာတေပြန်လည်ရုပ်သိမ်းခဲ့ပြီးတဲ့နောက်အမေရိကန်နဲ့လုံခြုံရေးဆက်ဆံမှုတိုးတက်အောင်လှုပ်လာကြောင်းအလေးထားပြသလိုက်ကြလည်းဖြစ်ပါတယ်ဘာလီကတန်လို့ခေါ်တဲ့နှစ်စဉ်လုံနေရရင်ပေါင်းတန်းစစ်စင်ရေးလက်ကျင့်မှုအတွင်းဒီနှစ်မှာတော့တပ်ဖွဲ့ဝင်ပေါင်း 9,000 ခန့်ပါဝင်ပြီးကုန်းရည်သွားရင်တွင်နဲ့ပြစ်ခတ်မှုတွေလည်းပါဝင်မှာဖြစ်ပါတယ်2016မှာသမ္မတတာဝန်ဆက်တင်ထမ်းဆောင်စဉ်ကမစ္စတာဒူတာတေဟာတရုတ်စီကချင်းငွေနဲ့ရင်းနှီးမြှုပ်နှံမှုကတိတွေကြောင့်မဟာမိတ်စာချုပ်ထုတ်ဆိုထားတဲ့အမေရိကန်ပြည်ထောင်စုနဲ့ခက်ခွာခွာနေလာခဲ့တာပါဒါပေမဲ့လည်းဖိလစ်ပိုင်မှာအမေရိကန်တပ်ဖွဲ့တွေထားရှိတဲ့သဘောတူညီမှုကိုဖျက်သိမ်းမယ်ဆိုတဲ့ချင်းချောက်မှုကိုတော့ယမန်နှစ်ကပြန်လည်ရင်သိမ်းခဲ့ပါတယ်။အခုပူတွဲစည်းရေးလက်ကျင့်မှုဟာဖိလစ်ပိုင်အမေရိကန်နှစ်နိုင်ငံမဟာမိတ်ဖွဲ့စည်းမှုပြီးဘယ်တော့မှနဲ့မှမတူအောင်ခိုင်မာနေတယ်ဆိုတာကဘာကိုပြသရတာဖြစ်တယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဒယ်ဖင်လိုရန်ဇနာကကြေညာပါတယ်ခင်ဗျာ။ယမန်ဟရောသတင်းသမားရဲမျိုးထွန်းကိုချွင်းချက်မရှိအများဆုံးလှုပ်ပေးဖို့နဲ့တရင်သမားတွေသူတို့အလုတ်တောင်ဝန်ထမ်းဆောင်တဲ့အတွက်ဖမ်းဆီးထောင်ချတဲ့ကိုရဆိုင်ဖို့ CPG ခေါ်တရင်သမားကာကွယ်ရေးကမိတီကတောင်းဆိုလိုက်ပါတယ်။အဲရဲမျိုးထွန်းကိုပသိမ်းအထူးတရားရုံးတရုံကပြည်မှုဆိုင်ရာဥပဒေပုံမှန်905ကာကြီးလုံဆောင်မှုနဲ့တရင်မှာဖြန့်ချိမှုနောက်ပြည်မှုဆိုင်ရာဥပဒေပုံမှန်905ခါခွေထိတ်လန့်ဘွယ်အချက်လက်တွေထုတ်ဝေဖြန့်ချိမှုတို့အရထောင်ဒဏ်2နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။အဲရဲမျိုးထွန်းကမြန်မာစစ်တပ်ရဲ့ရဲစွဲကြံကြုံမှုတွေကိုသတင်းသမားဝတ္တရားအတိုင်းဖော်ပြခဲ့တာသာဖြစ်တယ်။မြန်မာစစ်ကောင်စီအနေနဲ့မှားယွင်းစွာဖန်ဆီးထောင်ချထားတဲ့ဒါဇင်နဲ့ချီတဲ့သတင်းသမားတွေကိုပြစ်ဒဏ်မစီရင်ဘဲလွှတ်ပေးသင့်တယ်လို့ CPJ ရဲ့အစ်တောင်အာရှဆိုင်ရာအကြီးအကဲကိုယ်စားလှယ် Sean Crispin ကဆိုပါတယ်။အရေးမျိုးထွန်းကိုထောင်ဒဏ်ချမှတ်တာဟာအခြားသတင်းသမားနှစ်ဦးဖြစ်ကြတဲ့ကမာယိုမီဒီယာကဟန်သာညင်းနဲ့မြစည်းမကစန်းထိုက်အောင်တို့ကိုအမိန့်ချမှတ်တဲ့ရသက်တက်တပတ်တွင်မှာပဲဖြစ်ပါတယ်မြန်မာနိုင်ငံဟာ CPA ရဲ့စီရင်အရတရုတ်ပြည်ရင်ကဘာပေါ်မှာသတင်းသမားတွေကိုထောင်ဒဏ်ပေးမှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ် မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေကိုသမ္မတဘိုင်ဒန်အစိုးရက genocide ခေါ်လူမျိုးတွေသတ်ဖြတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုအဖြစ်တရားဝင်သတ်မှတ်ကြေညာလိုက်တဲ့ကိစ္စကို PHR ခေါ်လူအခွင့်အရေးသမားတော်များအဖွဲ့ကကြိုဆိုလိုက်ပါတယ်။ဒါဟာရိုဟင်ဂျာတို့အတွက်တရားမျှတမှုရရှိရေးနဲ့မြန်မာနိုင်ငံမှာကျူးလွန်တဲ့ပြစ်မှုတွေအတွက်အတိတ်ပဲပြည်ဝတဲ့တာဝန်ယူမှုတာဝန်ခံမှုရှိစေရေးအတွက်အရေးကြီးတဲ့ခြေလှမ်းတွေဖြစ်တယ်လို့လည်းသူရဲ့ကျင်ရဲချက်မှာဖော်ပြထားပါတယ်အခုဖြစ်နေတဲ့ဆီယနာသိမ့်မှုကိုရပ်ဆိုင်းဖို့ရိုဟင်ဂျာအပါအဝင်မြန်မာပြည်သူတွေအားလုံးအပေါ်အကြမ်းဖက်နေတာတွေကိုရပ်ဆိုင်းဖို့နိုင်ငံတကာအသိုင်းအဝိုင်းကဝင်ရောက်လှုပ်ဆောင်ဖို့လဲသူတို့ကတောင်းဆိုထားပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံဟာဘာနဲ့မှမလဲနိုင်အောင်တံပိုးကြီးမားတဲ့အထင်ကရတိုက်ခိုက်ရေးစွန့်ရည်တွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းအန်ကပြောကြောင်းနိုင်ငံပိုင်းမီဒီယာတွေမှာတင်းနှံလန်တွေကဖော်ပြပါတယ်ဘယ်သူမှမဟန်တားနိုင်သောခက်ညာတဲ့တိုက်ခိုက်ရေးစွန့်ရည်တွေတက်ဆင်နိုင်မှသာလျှင်စစ်ကိုတားဆီးနိုင်မှဖြစ်တဲ့တိုင်းပြည်ရဲ့လုံခြုံရေးအတွက်အမခန့်ချက်ရရှိနိုင်မှဖြစ်တဲ့နေကျက်တွေရဲ့ချင်းချောက်မှုအကြက်ကင်မှုတွေကိုဟန်တားနိုင်မှဖြစ်တယ်လို့ကင်ကပြောကြောင်းနိုင်ငံပိုင်မီဒီယာတွေကဖော်ပြပါတယ်။ဂျာသီနေကပြစ်လွတ်ခဲ့တဲ့ဒုံးကျည်ဟာဟွာဆုံ17အမျိုးအစားဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောကြတော့လည်းပဲအကြက်ခတ်သမားတွေကတော့မြောက်ကိုရီးယားနိုင်ငံပိုင်မီဒီယာတွေဟာရခင်ပြစ်လွတ်ခဲ့တဲ့ဒုံးကျည်နဲ့ပုံမှားရိုက်ပြီးဖော်ပြထားခြင်းသာဖြစ်တယ်လို့လည်းပြောနေကြပါရခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးကျော်စံသားတို့တင်ပြပေးခဲ့တာဖြစ်ပါလေရှင်အခုတော့မြန်မာနဲ့ကမ္ဘာဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်တွင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားဖြစ်တဲ့လက်နက်ကိုင်ပဋိပက္ခတွင်ကြံရှိနေတဲ့လက်နက်ကြီးကြီးနဲ့မြေမြုပ်မိုင်းတွေနင်းပြီလို့ဒေသခံတွေအသက်ဆုံးရှုံးတဲ့အခြေဖြစ်နေပါတယ်မလ28ရက်နေ့မနက်ပိုင်းကပဲတီဘောမြို့နယ်ကောင်းဟုံချေးရွာဘက်မှာမိုင်းနှင်းမိလို့ရွာသားတဦးသေဆုံးခဲ့ရပါတယ်။ဖေဖော်ဝါရီနဲ့မလ2လအတွင်းမြင်းမြုပ်မိုင်းကြောင့်ထိခိုက်ဒဏ်ရာရသူ20ကျော်ရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင
်။ SSC ရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတဲ့ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်ထဲမှာမြင်းမြုပ်မိုင်းနှင်းမိတာတွေမကြာခဏဖြစ်နေပြီးအသက်သေဆုံးတာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။မတ်လ28ရက်မနေ့ပိုင်းမှာတီဘောမြို့နယ်ဟောင်ကုန်ကျေးရွာသားတဦးတောင်ယာဥယင်ထဲမိုင်းနှင်းမိလို့သေဆုံးသွားရတယ်လို့ဟောင်ကုန်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်
။သူကတောင်ယာသွားမယ်ရှင်းသားမယ်ဆိုပြီးတော့ဘူးလို့တုံးရောက်ရှင်းသားတာ။ထောက်နိုင်ရမှာတော့မြေကအဲဒီတောင်ယာချမ်းနေမှာပေါ့။သူကအပေါ်ခဏသွားမယ်ဆိုတော့တောင်ယာအပြင်ကနည်းနည်းထွက်သွားတဲ့အချိန်ကတော့သူကအဲ့မှာမိုင်းသွားမိတယ်ပေါ့။ပုံကွဲတဲ့ကျင်ရောဒီနေရာသူ့ကိုတွားကြည့်နေတဲ့ကျင်ရောသူကဆိုးသွားတာပေါ့။ညနေဖက်စလုံးပြက်သွားလေ။အကုန်လုံးတန်ရတာဖြစ်တယ်ဆက်ဟာပွားလို့မကောင်း
။မိုင်းနှင်းမိပြီးတည်ဆုံသွားတဲ့ဟောင်ကုန်ကျေးရွာသားစိုင်းဘားရွှေအသက်40နှစ်ဟာကလေးလေးယောက်ဖခင်တူဖြစ်ပါတယ်။တီဘောမြို့နယ်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားစဉ်အတွင်းထောင်နာတဲ့မြေမြုံမိုင်းနဲ့မပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေဟာဒေသခံတွေအတွက်စိုးရိမ်စရာဖြစ်လာနေတယ်လို့သူကပြောပါတယ်။မတ်လ18ရက်နေ့တုန်းကလည်းတီဘောမြို့နယ်ကြံငင်းရွာမှာနေတဲ့အသက်22နှစ်အရွယ်ဆိုင်းအောင်ခန့်ဆိုသူလူငယ်တဦးဟာလည်းမြေမြုံမိုင်းနှင်းပြီးလို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။အခုနှစ်ဖေဖော်ဝါရီလနဲ့မတ်လ2လအတွင်းမှာတီဘောမြို့နယ်ထဲမြေမြုံမိုင်းကြောင့်ထိခိုက်ဒဏ်ရာရသူလူ20လောက်ရှိတယ်လို့လူမှုကွန်ရီအဖွဲ့ဝင်တဦးကလည်းပြောပါတယ
်။များတော့များတယ်ရှင်။ဘောမျိုးနယ်ထဲမှာလည်း20လောက်ရှိနေဟိုတရက်ကနှစ်လန်းခုနှစ်ဦး၊ဘောမားနှစ်ဦး၊နလပိုင်းကနေတုံးနာပိုင်းအတွင်းဟောဟော။လက်နက်ကိပခါရအကြံနေသေးတယ်ရော၊ကျဲနွားတွေထိမိတာလဲစားတာတည်းတဲ့
။ဒီလိုမြေမြုံမိုင်းတွေရှိနေလို့ဒေသခံတွေတောင်ယာတွေတဲသွားဖို့ခြံလုံငန်းတွေလုပ်ဖို့စိုးရိမ်နေရတယ်လို့လည်းသူကဆိုပါတယ်။
သူတို့ရာတရတော့ကျမတို့သွားပြီးတော့သူတို့နဲ့တွေ့ဆုံဆွေးနွေးကြည့်တဲ့အခါမှာသူတို့ကခံပြီးလဲစိတ်မသွားရဲဘူး။ဘာလို့လဲဆိုမိုင်းအတရတွေလဲကြောက်ဟိုအရင်ကလက်နဲ့ကြီးတွေချထားတာတွေအရန်များနေတော့ခံပြီးတော့မှသွားရမှာစိုးရိမ်နေကြတာပေါ့။သူတို့တော့အဲ့လိုပြောတယ်စိုးရိမ်ပေမဲ့လဲဝိုင်းရည်ကလဲအရေးကြီးတာကြောင့်မလို့မသွားလဲမရဆိုတဲ့အခါမှာတချို့ကလဲသွားတော့အဲ့လိုတွေဖြစ်တာပေါ့နော်။
ဒီဘောမြို့နယ်လူမှုကွန်ရက်အဖွဲ့ရဲ့စီးရင်နေရ 2022 ခုနှစ်အတွင်းမိုင်းပေါက်ကွဲမှုကြောင့်သေဆုံးသူ6ဦးနဲ့ဒဏ်ရာပြင်းထန်ရသူလူ 50 ဦးရှိတယ်လို့ဆိုပါတယ်အလားတူကြောင်မဲမြို့နယ်မှာလည်းဒီလအတွင်းမြေမြုံမိုင်းကြောင့်ထိခိုက်ဒဏ်ရာရသူ 3 ဦးရှိပါတယ်တိုင်းသာလက်နက်ကန်အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားစဉ်လက်နက်ကန်အဖွဲ့တွေထောင်ထားတဲ့မိုင်းတွေအများပြားကျန်နေသေးတယ်လို့ဇီဝိတလူမှုကွန်ရီးအသင်းတာဝန်ခံဦးတင်မောင်သိန်းကပြောပါတယ်
ကျွန်တော်တို့ဒီကမှာစာကြည့်ရတဲ့ဒီမိုင်းတပ်ခုတက်ပြီးတော့တောင်းလို့ရတယ်လို့ကြားပြီးနောက်ကတိုက်ပွဲလို့ဖြစ်ကြတယ်ပေါ့ဖြစ်ပြီးတော့မှအခုတော့ဟိုအာရှီရဲ့ကနောက်ဆုံးကြပါဦးနောက်ဆုံးကြတော့ဘာလို့ထောင်းနေတာလဲအဲ့ဒီမိုင်းလက်ကြံနေတာအခုဖတ်ပွဲနေကြံနေတာမျိုးရရှိတယ်မြန်မာနိုင်ငံမှာစစ်တပ်ကရောတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကပါမြေမြုံမိုင်းတွေကိုအသုံးပြုနေကြ
လမြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတနက်ကန်စီရေးပိဋိပတ်ကဖြစ်နေတဲ့နေရာတွေများလာတာနဲ့အတူမြေမြုံမိုင်းနဲ့မပေါက်ကွဲသေးတဲ့စစ်လက်နက်ပစ္စည်းတွေကြောင့်အရသာပြည်သူတွေထိခိုက်နိုင်မဲ့အန္တရာယ်ပိုများလာနေတယ်လို့ကုလသမဂ္ဂကလည်းလက်တတော်မှသတိပေးထားပါတယ်ခင်ဗျာ
။ကုညာဝင်းအောင်ပြင်ပြပေးခဲ့တာပါရှင်။မကြာခင်မှာတော့မြန်မာနဲ့ယူကရိန်းအခြေအနေနှိုင်းယှဉ်ချက်ဆောင်ပါကိုနားဆင်ကြရဖို့ရှိပါတယ်။အခုတော့ရိုဟင်ဂျာကလင်းငယ်တွေရဲ့ပညာရေးအခြေအနေကိုတင်ပြပေးပါမယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့အကြီးဆုံးပုဂ္ဂလိကစာတင်ကြောင်းကိုပိတ်လိုက်ကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တို့ကတင်းနှင်လာနေမှာပြောပါရယ်။ဒါဆိုရင်အရှိတောင်အရှန်နိုင်ငံတွင်းကဒုက္ခသည်စခန်းတွင်းမှာနေထိုင်နေကြရတဲ့ထောင်နဲ့ချီတဲ့ကလေးတွေအတွက်ပညာသင်ကြားခွင့်မှာနောက်ထပ်ထိခိုက်တရမှုဖြစ်ပါတယ်။ AFP သတင်းဆောင်မကိုဒေါခင်မျိုးသက်တင်ပြထားပါရယ်ရှင်
။မြန်မာနိုင်ငံမှာ2019ခုနှစ်ကစစ်တပ်ရဲ့နေနီရှင်းလင်းမှုကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်8သိန်းခွဲလောက်ကိုဘင်္ဂလားဒေ့ရှ်ကလက်ခံထားရပြီးဒါကိုလူမျိုးရုံးတပ်ဖြတ်မှုဖြစ်လဲအမေရိကန်ပြည်ထောင်စုကဒီသတင်းဖတ်ထဲမှာပဲသတ်မှတ်ခဲ့တာပါပြီးခဲ့တဲ့ဒီဇင်ဘာလနောက်ပိုင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရွန်ဂျာရီဖွင့်ထားတဲ့ကျောင်းတွေကိုပိတ်ပစ်နေတာဖြစ်ပြီးပြီးခဲ့တဲ့သတင်းဖတ်ထဲမှာတော့ကာယာဖူရီကျောင်းကိုပိတ်ပစ်လိုက်ပါတယ်ခွင့်ပြုချက်မရှိပဲကျောင်းဖွင့်တာကိုလက်ခံနိုင်ွယ်မရှိဘူးလို့အမည်မဖော်လို့တဲ့ဘင်္ဂလားဒေ့ရှ်အကြီးအကဲတာဝန်ရှိသူတဦးက AFP ကိုပြောပါတယ်နဲ့ချီးပြီးဖွင့်လာတဲ့ကျောင်းကိုရုတ်ကြက်ကြီးပိတ်ပစ်လိုက်တာလို့ကာယာဖူရီကျောင်းကကျောင်းဝန်မိုဟာမက်ရှူရီဖ်ကပြောပါတယ်
။ဟာတာဂရီအာဖီဗီယန်နပူဂီ
စကန်းလုံးညုံရဲ့လက်နက်ကင်ရဲကရုတ်တရက်ရောက်လာပြီးစကန်းအုပ်ချုပ်ရေးထံကစာရေးသားခွင့်ပြုချက်ရှိလားလို့မေးပါတယ်။နှုတ်နဲ့ခွင့်ပြုချက်ရထားပါတယ်လို့သူတို့ကပြောပါတယ်။တည်ဆုံသွားပြီဖြစ်တဲ့ခေါင်းဆောင်မိုဟစ်ဦးလာကခွင့်ပြုချက်ရအောင်လုပ်ခဲ့တာဖြစ်ပြီးလွန်ခဲ့တဲ့နှစ်တွေကလည်းဒီကျောင်းကိုစခဲ့တာပါ။ဒီသတင်းပတ်တဲ့အကြောင်းကိုဝင်ပြီးစီးနှင်းလာမတန်ခင်တိအားလုံးချောချောမွေ့ရှိခဲ့ပါတယ
်ရွန်ဂျာလူမှုအတိုင်းဝိုင်းခေါင်းဆောင်မိုဟစ်ဦးလာဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းအလောက်ကျန်ခံခဲ့ရတာဖြစ်ပြီးဒုက္ခတဲ့စခန်းတွင်ကအတိုက်အခံတွေကိုတတ်ဖြတ်နေတယ်လို့ပြောဆိုတာခံထားရတဲ့ရွန်ဂျာစစ်သွေးကြောအဖွဲ့တစ်ခုရဲ့လက်ချက်လို့ဆွဆွဲထားပါတယ်ကျောင်းကိုပိတ်ပြီးပစ္စည်းတွေကိုပါယူသွားတယ်လို့လည်းကျောင်းဝန်မိုဟာမက်ချိုဝီကပြောပါတယ်
स्कूलर मजे जे यानी कि क्वेश्चनरी आ सिन नलाद
ចောင်းသားរីအတွက်មេគွန်းសាយွက်ពីထုတ်ពេលពួក laptop တစ်လုံးနဲ့ printer တစ်လုံးရှိခဲ့ပါလေညနေပိုင်းမှာသူတို့ကအဲ့ဒါတွေကိုသိမ်းသွားပါလေနောက်နေ့ရောက်တော့သူတို့ပြန်ရောက်လာပြီးចောက်တင်မုံခုံအရှိတွေကလထိုင်းတွေအားလုံးကိုသိမ်းသွားပါလေတချို့ပစ္စည်းတွေကိုတော့ကားနဲ့ဒဲသွားကြပါလေ
ចောင်းဆရာတွေနဲ့စီးဝိုင်းတွေလည်းတဲ့ဒုက္ခတဲ့မိသားစုတွေရဲ့ထောက်ပံ့မှုနဲ့ဖွင့်ထားတဲ့ဒီပုဂ္ဂလိကအကြောင်းမှာအတန်းကြီးကျောင်းသား600လောက်ကိုမြန်မာဘာသာနဲ့သင်ယူညွှန်းနှံတင် जा ပေးနေတာဖြစ်ပြီးတစ်ချိန်မှာဒီကျောင်းသားတွေဌာနေပြန်နိုင်ဖို့အတွက်မှန်းထားတာလည်းဖြစ်ပါတယ်။ဒါပေမဲ့မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတယ်လို့သူတို့ဌာနေပြန်နိုင်ရေးဟာလည်းမရေမရာဖြစ်နေစေပါ။ကျောင်းအဖိတ်ခံလိုက်ရချိန်မှာအတန်းတင်စာမျိုးပဲဖြစ်နေခြင်းဖြစ်ပြီးအခုတော့လက်နက်ကိုင်အထူးရဲတပ်ဖွဲ့ကကျောင်းကပစ္စည်းတွေအားလုံးကိုသိမ်းယူသွားပြီလို့အသက်16နှစ်အရွယ်ကျောင်းသားမိုဟာနတ်မိုရှရက်ကပြောပါတယ
်ဟာဒတ်ဘေးနဲ့စကူလန်ဘွန်ဒဂီဘွန်ဒဂီ
ကျောင်းပိတ်လိုက်တော့ကျွန်တော်တို့အချိန်ကြီးအလဟတ်ဖြစ်သွားပါတယ်ဒီမှာထိုင်ပြီးငင်းနေရတာပေါ့ကျွန်တော်တို့လည်းစာမတင်နိုင်သလိုဆရာတွေလည်းစိတ်ဆိုးနေကြပါတယ်မကြခင်တော့ကျောင်းကြီးပြန်ဖွင့်မယ်လို့ထင်ပါတယ
်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကစခန်းထဲမှာကျောင်းကြီးဖွင့်ပေးနေပေမဲ့အသက်၄နှစ်ကနေ16နှစ်တွင်ကလေးတွေအတွက်သာဖြစ်တဲ့အတွက်အသက်ကြီးပိုင်းကျောင်းသားတွေကတော့စခန်းထဲကပုဂ္ဂလိကပိုင်းကျောင်းတွေဒါမှမဟုတ်အစ္စလမ်စာသင်ကျောင်းတွေကိုတက်ကြပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဒုက္ခသည်တွေအတွက် ပညာရေးဝန်ဆောင်မှုကိုမပေးပါဘူးရရလူကြီးရှမ်ဆူအလမ်ကတော့ကျောင်းပိတ်လိုက်မှာကိုကလေးတွေအတွက်စိုးရိမ်နေတာပါ
စကူကမလို့လို့ဝင်တော့တော့
ကျောင်းပိတ်လိုက်တာကြောင့်ကလေးတွေအတွက်တော့ပြဿနာပါသူတို့ကျောင်းမတက်ရရင်မကောင်းမှုတွေမှာပါဝင်ပတ်သက်လာနိုင်ပါတယ
်ဒုက္ခသည်တွေဥဆောင်တဲ့ကျောင်းတွေပိတ်ပင်တားမြစ်မှုကိုချိုးဖောက်မယ်ဆိုရင်ဒုက္ခသည်တွေရဲ့အတိမတ်ပြုဆရဆရန်တွေကိုတင်စီပြီးကျောင်းကိုပို့ပြင်မယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကချင်းချောင်းနေကြောင်းပြီးခဲ့တဲ့သတင်းပတ်တွင်မှာပဲလူခွင့်စောင့်ကြည့်အဖွဲ့ HRW ကပြောထားပါတယ်ရိန်ဂျာကလေးငယ်တွေအတွက်အရေးပဲပြည့်ဝလင်းလက်တဲ့ပညာရေးကိုအစိုးရကအရင်ပိတ်ပြီးတဲ့နောက်မှာရွင်ဂျာရီတီထောင်ထားတဲ့ကျောင်းတွေကိုပါပိတ်လာတာဖြစ်ပါတယ်။အခုတော့ကျောင်းဆရာတွေနဲ့ကျောင်းသားတွေကိုထောင်နဲ့တူတဲ့ကျွန်းကိုပို့ဖို့အတွက်ချင်းချောက်တယ်လို့ HRW က Bill Van Esfield ကပြောပါတယ်။ဒီကြေညာချက်ဟာအခြေမြင့်မရှိဘူးလို့ Bangladesh အစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပြီးဘာဆန်ချာကျွန်းကိုပြောင်းရွှေ့မှုဟာသူတို့ရဲ့စံတအပြောက်တာဖြစ်တယ်လို့လည်းပြောပါတယ်။
တော်ခင်မျိုးသက်တင်ပြပေးခဲ့တာပါရှင်။သရရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့ဒေသအတွင်းနိုင်ငံတွေရဲ့တန်တမာရေးစီးပွားရေးအခြေအနေဆိုင်ရာသတင်းဆောင်မတွေကိုတလှည့်တင်ပြပေးလိုပါတယ်။ပစိဖိတ်သမုတ်တရားတဲကဆော်လမွန်ကျွန်းစုနိုင်ငံဟာတရုတ်နယ်လုံခြုံရေးဆိုင်ရာသဘောတူညီချက်အတွက်ညှိနှိုင်းဆောင်ရွက်နေတယ်လို့အတည်ပြုပြောဆိုလိုက်တဲ့အပေါ်အင်းကြီးချင်းဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကစိုးရိမ်မကင်ဖြစ်နေကြပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီကနေဖီလ်မာဆာပေးပို့တဲ့သတင်းဆောင်မကိုကိုစော်မိုးကျော်ပြောပြပေးထားပါတယ်ရှင်
။ဩစတြေးလျနိုင်ငံရဲ့အရှေ့မြောက်ဘက်မိုင်2000အဝေးမှာရှိတဲ့ပစိဖိတ်သမုတ်တရားအနောက်တောင်ဘက်ပိုင်းကဆော်လမွန်ကျွန်းစုနိုင်ငံဟာလုံခြုံရေးသဘောတူညီချက်အတိအကျတရုတ်နဲ့ညှိနှိုင်းနေပါတယ်။ဒီသဘောတူညီချက်မူကြမ်းကိုမတ်လ24ရက်နေ့ကြာတာဝရင်းနေ့တုန်းကလူမှုကွန်ရက်စာမျက်နှာမှာဖော်ပြခဲ့ပါတယ်။ဒီသဘောတူညီချက်အရဆော်လမွန်ကျွန်းစုနိုင်ငံမှာရှိတဲ့တရုတ်ရဲ့အဓိကစီမံကိန်းတွေနဲ့တရုတ်လူမျိုးတွေကိုကာကွယ်ဖို့အတွက်တရုတ်ကလက်နက်ကိုင်ရဲနဲ့စစ်သားတွေကိုစစ်လုပ်ခွင့်ပြုမဲ့သဘောမှရှိပါတယ်။ဩစတြေးလျကတော့ဒီသဘောတူညီချက်ကနေတရုတ်ရဲ့အမြဲတမ်းစစ်စခန်းတည်ဆောက်တဲ့အထိဦးတည်ရောက်ရှိသွားမှာကိုစိုးရိမ်မှုတွေရှိနေပါတယ်။ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေဟာအစဉ်အဆက်ဆော်လမွန်ကျွန်းစုနိုင်ငံရဲ့ကာကွယ်ရေးမဟာမိတ်တွေဖြစ်ပြီးပုံမှန်၆ပတ်လှူဒါန်းနေတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားဝင်ကြီးမရီစပိန်ကတော့ဆော်လမွန်ကျွန်းနိုင်ငံရဲ့အကျိုးအချာတည်ရှိမှုနဲ့ဆုံးဖြတ်လုံဆောင်ပိုင်ခွင့်ကိုလေးစားပါတယ်။ဒါပေမဲ့ဒေတာရင်းလုံခြုံရေးနဲ့တည်ငြိမ်ရေးကိုတိကျစီမာဖို့တော့စိုးရိမ်တယ်လို့ပြောဆိုပါတယ်။နယူးဇီလန်ကတော့ဒီအစီအစဉ်ဟာဒေတာရင်းလုံခြုံရေးကိုမတည်မငြိမ်ပြစ်စေမဲ့အန္တရာယ်ရှိတယ်လို့ပြောဆိုပါတယ်။ဒါ့အပြင်ဩစတြေးလျဝန်ကြီးချုပ်ဟောင်းလည်းဖြစ်နိုင်ငံတကာ NGO ဖြစ်တဲ့ Asia Society ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Kevin Root ကတော့တရုတ်ရဲ့အခြေခံစခန်းဖြစ်လာနိုင်တဲ့ဆော်လမွန်ကျွန်းစုနိုင်ငံရဲ့အစီအစဉ်ဟာစိုးရိမ်စရာကောင်းတယ်လို့ဩစတြေးလျအတံလွင့်ဌာန ABC ကိုပြောဆိုခဲ့ပါတယ်
။ In the history of Australia's engagement with the Pacific Island states, I think this is one of the most significant.
သမိုင်းတစ်လျှောက်ဩစတြေးလျအနေနဲ့ဒီ Pacific ကျွန်းနိုင်ငံနဲ့ဆက်ဆံခဲ့တဲ့အထက်မှာဆယ်စုနှစ်ပေါင်းများစွာအတွင်းဒီကိစ္စဟာအထူးခြားဆုံးလုံခြုံရေးဆိုင်ရာပြောင်းလဲဖြစ်ပေါ်မှုတစ်ခုပါပဲ။ဒီကိစ္စဟာဩစတြေးလျအမျိုးသားလုံခြုံရေးအကျိုးစီးပွားနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ဆော်လမွန်ကျွန်းစုနိုင်ငံလိုဩစတြေးလျရေပိုင်နက်နဲ့နီးကပ်တဲ့နေရာမှာနိုင်ငံတစ်ခုရှိလာမယ်ဆိုရင်ဒါဟာဩစတြေးလျရဲ့အနီးကပ်မဟာဗျူဟာမြောက်လုံခြုံရေးဆိုင်ရာပတ်ဝန်းကျင်မှာကြီးမားတဲ့ပြောင်းလဲမှုတစ်ခုဖြစ်ပါတယ်
။ဆော်လမွန်ကျွန်းစုနိုင်ငံအစိုးရကတော့တရုတ်အပါအဝင်နောက်ထပ်နိုင်ငံတွေနဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်ကိုချက်ထွင်တာဖြစ်တယ်လို့ပြောဆိုပါတယ်။ဆော်လမွန်ကျွန်းစုအစိုးရဟာထိုင်ဝမ်နဲ့တရားဝင်ဆက်သွယ်မှုတွေပြုလုပ်ခဲ့ပြီးနောက်2019ခုနှစ်မှာတရုတ်နဲ့တန်တမာဆက်ဆံရေးထူထောင်ခဲ့ပါတယ်။အင်ဒိုပစိဖိတ်ဒေသအတွင်းတရုတ်ရဲ့ဩဇာကြီးထွားလာမှုကြောင့်ဩစတြေးလျရဲ့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ပြီးခဲ့တဲ့နှစ်တည်းအကူအညီပေးရေးအစီအစဉ်တွေအတွက်အသုံးစရိတ်တွေလည်းတိုးမြင့်သုံးဆွဲခဲ့ပါတယ်။ဒေသတွင်းတရုတ်ရဲ့အစီအစဉ်တွေအပေါ်စိုးရိမ်လာတဲ့အတွက်ပြီးခဲ့တဲ့ February လတဲ့တုန်းကတော့ American ပြည်ထောင်စုကဆော်လမွန်ကျွန်းနိုင်ငံတွေမှာသူ့ရဲ့တန်ယုံပြန်ဖွင့်မယ်လို့ပြောဆိုခဲ့ပါတယ်
။ကိုစုံမိုးကျော်တင်ပြပေးခဲ့တာပါရှင်။ တော်ရရှိများရှင်တန်တမာရေးမပြေမလည်ဖြစ်နေချိန်မှာဩစတြေးလျရဲ့ပို့ကုန်ရေးအပေါ်တရုတ်ကအကြီးအကျယ်အခွန်တွန်းမြစ်လိုက်ပြီးတဲ့နောက်မှာတော့အနာဂတ်မှာတောင်အာဖရိကတို့ဝိုင်းတွေတရုတ်ဈေးကွက်မှာပုံမှန်ဝန်းဆောင်လာမယ်အလားအလာရှိနေပါတယ်ဒီအတွက်လည်းတောင်အာဖရိကကဝိုင်းထုတ်လုပ်သူတွေကတရုတ်ဈေးကွက်နဲ့ကိုက်ညီမဲ့ဝိုင်းတွေထုတ်လုပ်လာနေကြပါတယ်တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်ကနေကိတ်ဘာလက်ရဲ့သတင်းဆောင်မကိုတင်ပြပေးလိုပါတယ်ရှင်ဩစတြေးလျဝိုင်းနေအပေါ်တရုတ်က212ရာဂိုင်းနှုန်းအခွန်ကောက်လိုက်ချိန်မှာပဲအခွင့်အရေးထွက်လာပြီဆိုတာကိုတောင်အာဖရိကဝက်စတန်ကိတ်ပြည်နယ်ကဝိုင်းထုတ်လုပ်သူတွေသိထားပြပါပြီအကြောင်းကတော့2020ပြည်နှစ်အတွင်းကိုဗစ် -19 ရဲ့မူလဈေးမြေအပေါ်မှာမကြေမလည်ဖြစ်ကြတာပါတောင်အာဖရိကရဲ့ဒေသအတွက်ဝိုင်းတွေတင်ပို့သူများအားလုံးကိုကိုးစားပြုတဲ့Wines of South Africa တောင်အာဖရိကဝိုင်းများအဖွဲ့ရဲ့အရှေ့ဈေးကွက်မန်နေဂျာကတော့ Marcus Ford ဖြစ်ပါတယ
်။
အဲ့နောက်ပိုင်းမှာတော့ Australia ထုတ်ဝိုင်းတွေနဲ့အယောင်းဝယ်လုပ်ကြတဲ့ကုမ္ပဏီကတခြားနည်းလမ်းတွေရှာလာကြပါတယ်။အဲ့ဒီမှာတောင်အာဖရိကတိတ်ပြီးထင်ပေါ်လာပြီးပြီးခဲ့တဲ့စနေလတာအတွင်းမှာကျွန်တော်တို့တိတ်ပြီးအကျိုးမြတ်ထွက်ခဲ့ပါတယ်။အဲ့ဒီကာလအတွင်းတရုတ်ကိုကျွန်တော်တို့တင်ပို့ရမှုကနှစ်ဆတိုးခဲ့ပြီးဆက်ပြီးတော့လည်းအချိန်ကောင်းမဲ့အနေထားပါ
တောင်အာဖရိကဝိုင်းဒေါ်လာ32တန်ဖိုးထိတရုတ်ကိုတင်ပို့ခဲ့ပြီးဒါဟာဆိုရင်အရင်နှစ်ကထက်59ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်။ဒီထဲကအလုပ်ဖြစ်သွားတဲ့ကုမ္ပဏီတစ်ခုကတော့ AMBH ဖြစ်ပါတယ်။တရုတ်စားသုံးသူတွေအတွက်အထူးရည်ရွယ်ပြီးကိုပိုင်အရသာကိုပါထုတ်လုပ်တယ်လို့ပိုင်ရှင်တူဖြစ်တဲ့မက်ထရူကာရင်းကပြောပါတယ်
။ We wanted to satisfy the Chinese palate.
တရုတ်စားသုံးသူတွေကိုအကြိုက်တွေ့စေချင်ပြီးဈေးကွက်ကိုနားလည်ဖို့အတွက်အများကြီးလုပ်ခဲ့ရပါတယ်။ဝိုင်းကျွမ်းကျင်သူတွေနဲ့ဆွေးနွေးဈေးကွက်အတွင်းမှာတကယ်တမ်းအလုပ်ဖြစ်မဲ့အထက်အလက်တွေကိုလည်းနားလည်အောင်စူးစမ်းပြီးတရုတ်စားသုံးသူတွေအတွက်တောင်အာဖရိကထုတ်ကုန်တစ်ခုကိုထုတ်လုပ်ခဲ့တာပါ
။တရုတ်ဝိုင်းကျွမ်းကျင်သူများကတော့ဝိုင်းအနီကိုအဓိကညွှန်ပါတယ်။အနီရောင်ဟာတရုတ်ရိုးရာမှာကံကောင်းတဲ့အရာဖြစ်ပါတယ်။နောက်ဝိုင်းပလင်းကိုလှက်ဖွင့်လို့ရတဲ့အဖုံးထည်ဖော့စုကိုပူကြိုက်ပြီးစမ်းစမ်းပြပြထုတ်ပိုးမှုကိုလည်းကြိုက်ပါတယ်။ဒါပေမဲ့လည်းတရုတ်ဈေးကွက်ဟာတက်တန်းနူလွန်ပြီးအကြိုက်ကလည်းပြောင်းနေတယ်လို့ Ford ကပြောပါတယ
်။ You could say that in the north of China which has the
ရင်းနဲ့ရပြင်းချက်တဲ့တရုတ်မြောက်ပိုင်းမှာတော့ဝိုင်းနီပြင်းပြင်းကိုကြိုက်ကြပြီးတောင်ပိုင်းမှာတော့ပေါ့ပေါ့ပေါ့ပုံစံနဲ့ဝိုင်းဖြူကိုပို့ပြီးတော့အကြိုက်ခွေ့ရပါတယ်။အဲဒီမှာတော့ဝိုင်းဖြူနဲ့ sparkling wine ကိုစိုက်တဲ့ဘဘီနုပြူရဲ့မျိုးဆက်လည်းရှိပါတယ
်။ရန်လူဟာတရုတ်ရဲ့ပထမဆုံးနဲ့တဦးတည်းသောအထူးဝိုင်းကျွမ်းကျင်သူဖြစ်ပါတယ်။လူရေတန်းတစ်ထောင်ကျော်ရှိတဲ့တိုင်းပြည်အတွက်တရုတ်အကြိုက်အရသာတစ်ခုအဖြစ်ခြုံငုံတတ်မှတ်ဖို့ခက်တယ်လို့သူကပြောပါတယ
်။ I don't think there's a absolute Chinese talent.
တရုတ်အရသာတစ်ခုရှိတယ်လို့ကျွန်တော်မထင်ပါဘူး။တရုတ်နိုင်ငံကသိပြီးကြီးပါတယ်။လူတွေရဲ့အကြိုက်လည်းတရုတ်အစားအသောက်တွေလိုပဲအမျိုးမျိုးအဖုံဖုံဖြစ်နေပါတယ
်ပြီးခဲ့တဲ့6လတာအတွင်းဝေါ်မတ်နဲ့ Sam's Club တို့လိုတရုတ်နိုင်ငံတွင်းကလက်လီအယောင်ဆိုင်ကြီးတွေမှာတောင်အာဖရိကရဲ့ဝိုင်းတွေကိုစပြီးတော့ရောင်းချနေကြပါပြီ
It just reaches the stage that the general public
အခုအချိန်ကတော့လူထုကအမျိုးအစားအစုံကိုစမ်းသပ်သုံးစွမ်းနေကြပြီးကမ္ဘာဝိုင်းထုတ်လုပ်မှုအရေးပါဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့တောင်အာဖရိကနိုင်ငံကဈေးကွက်ချဲကိုဝင်လာတဲ့အခြေအနေအဆင့်ကိုရောက်နေတာပ
ါကပိယောဂါကြောင့်လည်းအခက်တွေ့ကြပါတယ်တရုတ်မှာတားမြစ်ကန့်သက်ချက်တွေနဲ့အသွားလာပိတ်ပင်မှုကြောင့်ဝယ်လိုအားနည်းသလိုစားသောက်ဆိုင်တွေနဲ့စူပါမားကတ်ကြီးတွေပိတ်ပြီးလူတွေကလည်းအပြင်မထွက်ကြပါဘူ
း in the short term at least will be
ဒီလိုကလာတွင်အကြီးဆုံးရက်ခက်တရားမှုကတော့တည်ယူဖို့ဆောင်ရွက်ပြဿနာတွေဖြစ်မှာထင်ပါတယ်တည်ယူဖို့ဆောင်ရွက်ပိုင်းကကြည့်မယ်ဆိုရင်စိတ်ကန်းတွေကောက်ကွန်ဌာနတွေနဲ့အဲ့ဒီပိုင်းမှာရက်ခက်တရားမှုတွေရှိနေပြီးအခက်အခဲတချို့လည်းရှိနေပါတယ
်ဒီလိုအခက်အခဲအကျက်တဲတချို့ရှိပေမဲ့လို့လဲတရုတ်နိုင်ငံတွင်တောင်အာဖရိကဝိုင်းတွေလူကြိုက်များမှုကတော့ဆက်ပြီးတိုးလာမယ်အနေအထားမှာရှိနေပါတယ်ရှင
် UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
မင်္ဂလာမနက်ခင်းမှာတော်ရရှင်များရှင် VOA American အတန်ရဲ့2022ခုနှစ်မတ်လ29ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ32 kHz 933နဲ့9383ညလိုင်းတိုမီတာ49 kHz 6753ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ယူကရိန်းနဲ့မြန်မာအခြေအနေနှိုင်းယှဉ်ချက်သတင်းဆောင်ပါကိုအခုဒုတိယပိုင်းမှာအရေးဆုံးနားဆင်ကြရဖို့ရှိပြီးဒီနောက်မှာနားဆင်ကြရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့
ဒီလိုမှာစာရိတ်ကဖူလုံးနဲ့စာရန်တန်ရင်နှစ်တန်းကျော်တစ်တန်းနဲ့သုံးတန်းကျော်ပူချန်တယ်လို့ပြောတော့ဒါဒီရဲဒီအပတ်စီးမှာတော့ရေစင်းဦးစီးဌာနညကြဲမှုချုပ်ကတည်ပြရှိပါတယ
်အပတ်စဉ်စီးပွားရေးအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလှတို့ကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ယူကရိန်းနဲ့မြန်မာအခြေအနေနှိုင်းယှဉ်ချက်ကိုနားဆင်ကြရအောင်ပါရှင်ယူကရိန်းအပေါ်ရုရှားကျူးကျော်စစ်နဲ့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ရဲ့ဖိနှိပ်အုပ်ချုပ်မှုမှာကွာခြားချက်တွေရှိနေပေမဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ညီပြူဟာမှာတူညီတာတွေ့ရကြောင်းယူကရိန်းကိုရောက်နေတဲ့မြန်မာပြည်ပခါမှာနှစ်ပေါင်း30နီးပါးလူသားချင်းစာနာမှုဆိုင်ရာလှုပ်သားအဖြစ်ဆောင်ရွက်နေသူတို့က VOA ကိုပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့ပြည်ပခါတွေနဲ့ယူကရိန်းအပေါ်ရုရှားကျူးကျော်စစ်ကြောင့်ဖြစ်လာတဲ့ပြည်ပခါတွေမှာတူညီချက်၊ကွာခြားချက်တွေဘာတွေရှိနေတယ်လဲဆိုတာကိုမိုင်းအင်ချင်းနိုင်ကစူးစီးတင်ပြထားပါတယ်ရှင်
။ရုရှားကျူးကျော်စစ်ကိုကြည့်ရင်သူတစ်ပါးနိုင်ငံရဲ့အချုပ်အခြာအာဏာကိုအကြမ်းဖက်ကျူးလွန်တာဖြစ်ပြီးမြန်မာနိုင်ငံကအချိန်တွေကတော့အာဏာသိမ်းစစ်တပ်ကကိုယ်နိုင်ငံရဲ့ပြည်သူပြည်သားတွေအပေါ်အကြမ်းဖက်ဖိနှိပ်အုပ်ချုပ်မှုဖြစ်ပါတယ်။မြန်မာနဲ့ယူကရိန်းပဋိပက္ခနှစ်ခုမှာပထဝီအနေထားပါဝင်အခြားကွာခြားချက်တွေရှိနေပေမဲ့ယူကရိန်းကိုအပြည့်အဝထိန်းချုပ်ဖို့အင်အားအလုံးလောက်မရှိတဲ့ရုရှားစစ်တပ်ဟာလေထောင်းတိုက်ခိုက်မှုတွေလက်နက်ကြီးအမြောက်တွေနဲ့ခွဲခြားမှုမရှိအသားစီးမရှိပြစ်ခတ်တိုက်ခိုက်တာအကာအကွယ်မဲ့နေတဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ပုံစံမျိုးကတော့မြန်မာစစ်တပ်ကျင့်သုံးတဲ့ညီပြူဟာအတိုင်းပဲလို့နိုင်ငံတကာပဋိပက္ခလေ့လာသုံးသပ်သူဂျော့ရှ်ချောင်းတက္ကသိုလ်ကပါမောခဇက်ကရီအဘူဇာကပြောပါတယ်။ဒါအပြင်ရုရှားတပ်ဖွဲ့တွေဟာမြန်မာစစ်တပ်လိုပဲအရက်သားတွေကိုကူညီမဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့တွေကိုပိတ်ဆို့ထားတယ်လို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပြုလုပ်ခဲ့တဲ့ယူကရိန်းနိုင်ငံအပေါ်ကျူးကျော်မှုဆိုင်ရာ17ချိန်မြောက်အရေးပေါ်ကုလသမဂ္ဂအထွေထွေညီလာခံမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ရုရှားအနေနဲ့တိုက်ခိုက်နေတာတွေကိုချက်ချင်းရပ်တန့်ဖို့ဆုံးဖြတ်ချက်ကိုနိုင်ငံပေါင်း140ကျော်ထောက်ခံအတည်ပြုခဲ့တာပါ။ပူးတွဲအဆိုတင်သွင်းခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကလည်းယူကရိန်းနိုင်ငံမှာရုရှားကျူးကျော်စစ်ကြောင့်ဖြစ်လာတဲ့လူသားချင်းစာနာမှုဆိုင်ရာအကျပ်တဲတွေကိုအမြန်ဆုံးဖြေရှင်းနိုင်ရေးနိုင်ငံတကာအနေနဲ့ဝိုင်းဝန်းဆောင်ရွက်နေချိန်မှာမြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကြောင့်နောက်ဆက်တွဲရင်ဆိုင်နေရတဲ့ပဋိပက္ခအကျပ်တဲတွေကိုလည်းမေ့မထားကြဘူးအခုလိုသူ့ရဲ့မိကုံးမှာထည့်သွင်းပြောကြားခဲ့ပါတယ
် We fully share the sufferings of the people of Ukraine. We stand firm.
ယူကရိန်းပြည်သူတွေနဲ့အတူအခိုင်အမာတသားတည်းရပ်တည်နေပါတယ်။မြန်မာပြည်သူတွေဟာလည်းစစ်အာဏာပိုင်တွေရဲ့ရက်စက်လှတဲ့လုပ်ရက်တွေ၊လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေ၊ကုတ်ပြည်သူအပေါ်တိမ်ကြုံပြီးအပြင်းထန်တိုက်ခိုက်မှုတွေကြောင့်အလားတူလူဖန်တီးလို့ဖြစ်ရတဲ့ခြေကွဲစရာအဖြစ်တွေနဲ့လူသားချင်းစာနာမှုဆိုင်ရာအကျက်အတဲတွေရင်ဆိုင်နေရပါတယ်လို့ပြောပါတာပါ။အခုလိုမြန်မာစစ်တပ်နဲ့ရုရှားစစ်တပ်ရဲ့လှုပ်ရက်တွေနဲ့ပတ်သက်လို့တူညီချက်ကွာခြားချက်တွေကိုယူကရိန်းနိုင်ငံကိုလွန်ခဲ့တဲ့သတင်းပတ်တွေအတွင်းရောက်ရှိနေတဲ့မြန်မာပြည်တွင်စီရေးပဋိပက္ခဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးနေတဲ့ Partners Relief and Development ဥက္ကဋ္ဌ Steve Gama ကို VOA က Skype ကနေဆက်သွယ်မြည်းမြန်းရမှာသူမျက်မြင်တွေ့နေရတဲ့အခြေအနေတွေနဲ့နှိုင်းယှဉ်ပြီးအခုလိုပြောပါတယ်
It's a good question and one that me and my team have talked about a lot. And that is that there really is.
မင်းကိုနဲ့ပတ်သက်လို့ကျွန်တော်နဲ့ကျွန်တော်အဖွဲ့သားတွေတော်တော်များများပြောဆိုဆွေးနွေးခဲ့ကြတဲ့အချက်ပါ။အဲ့ဒါကတော့မြန်မာစစ်တပ်ကသူ့ပြည်သူတွေကိုဖိနှိပ်နေတဲ့လုပ်ရက်နဲ့ရုရှားစစ်တပ်ကယူကရိန်းနိုင်ငံအပေါ်ကျူးကျော်တဲ့လုပ်ရက်မှာကြီးမားတဲ့ခြားနားချက်သိမရှိပါဘူး။မြို့ကြီးတွေမှာရုရှားရဲ့တိုက်ခိုက်မှုအတိုင်းအတာပိုပြီးတော့ကြီးမားပါတယ်ဒါပေမဲ့အရက်သားတွေနဲ့အရက်သားဆိုင်ရာအခြေခံအဆောက်အုံတွေပေါ်တိုက်ခိုက်တာအထူးသဖြင့်အရက်သားတွေပေါ်ရက်ဆက်ကြမ်းကြုတ်မှုတွေဟာမြန်မာနိုင်ငံမှာဖြစ်နေတဲ့အတိုင်းပါပဲဒါကြောင့်ကျွန်တော်နဲ့ကျွန်တော်အဖွဲ့မြင်တာကတော့ရုရှားနဲ့မြန်မာစစ်တပ်နှစ်ခုလုံးအကြမ်းဖက်မှုပုံစံကတော့အတူတူပါပဲ တခုပဲကွာခြားတာကမြန်မာစစ်အာဏာရှင်တွေကကိုယ့်ပြည်သူတွေကိုလက်နက်နဲ့တိုက်ခိုက်ချေမှုန်းနေတာဖြစ်ပါတယ်။ယူကရိန်းကိစ္စမှာတော့ရုရှားကအခြားနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကျူးလွန်တိုက်ခိုက်တာပါ။နှစ်နိုင်ငံဖြစ်တဲ့စစ်ပွဲဖြစ်ပါတယ်။ဖက်စစ်ဝါဒဒါမှမဟုတ်ပြည်တွင်းစစ်လို့တော့ပြောလို့မရပါဘူး။ဒါကအဓိကကွာခြားချက်ပါ။စတီဗ်ကာမာနဲ့ဇနီးဖြစ်သူတို့ဟာ VOA ကဆက်သွယ်မေးမြန်းချိန်မှာရုရှားရဲ့ဘုံကျဲတိုက်ခိုက်မှုကိုခံနေရတဲ့လဗျူးမြို့ကိုရောက်နေတာပါ။အခုလိုယူကရိန်းပေါ်ရုရှားကျူးကျော်စစ်ကိုအမေရိကန်နဲ့ဥရောပနိုင်ငံတွေကအပြင်းထန်ဆန့်ကျင်ပြီးအရေးယူတုံ့ပြန်မှုတွေလှုံ့ဆော်နေတော့မြန်မာအရေးမှာနိုင်ငံတကာရဲ့အာရုံစိုက်မှုတွေရော့ကျသွားမလားဆိုတာကိုမြန်မာပြည်သူတွေကစိုးရိမ်နေကြတာပါ။ဒါနဲ့ပတ်သက်လို့ယူကရိန်းစစ်ဘေးဒုက္ခသည်တွေကိုကူညီနေပေမဲ့လည်းနှစ်ပေါင်း90ကျော်ကြာနေတဲ့မြန်မာပြည်တွင်းစစ်ကိုလည်းနိုင်ငံတကာအနေနဲ့မေ့မထားဖို့PRAD အနေနဲ့ရောက်တဲ့နေရာမှာလှုပ်ဆောင်နေတဲ့အခြေအနေကို Steve Gama ကအခုလိုပြောပါတယ
် And we are also concerned about how media is focusing entirely on
the Ukraine media တွေလုံးလုံးရရအာယုံစိုက်နေပြီးဒီကနေ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေကိုမေ့ပျောက်နေတာပြစ်ပယ်ထားတာတွေနဲ့ပတ်သက်လို့ကျွန်တော်တို့စိုးရိမ်မိပါတယ်ကျွန်တော်တို့ရဲ့ social media ကိုကြည့်ရင်တော့ဒီအခြေအနေတွေကိုတွေ့ရမှာပါစစ်မဲ့ဖြစ်ပွားတဲ့ဘယ်နေရာမှမဆိုကလေးတွေနဲ့မိသားစုတွေဟာဒုက္ခအရောက်ဆုံးသူတွေဖြစ်ပါတယ်။စစ်ကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေဖြစ်ရချင်းအတူတူမှာယူကရိန်းမှာရုရှားကျူးကျော်စစ်ကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေအပေါ်အိမ်နီးချင်းနိုင်ငံတွေရဲ့အကူအညီစောင့်ရှောက်မှုဟာအလွန်အင်မတန်မှအတူယူစရာကောင်းကြောင်းယူကရိန်းစစ်ပြေးဒုက္ခသည်တွေကိုလက်ခံထားတဲ့ Czech ပြည်သူ့သမ္မတနိုင်ငံက NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ဦးလင်းတန်က VOA ကို Skype ကနေအခုလိုပြောပါတယ
်။အခု Czech နိုင်ငံမှာရောက်တဲ့ယူကရိန်းဒီဒုက္ခတွေဆိုလို့ရှိရင်သူယူကရိန်းနိုင်ငံသားတွေကို passport ပြတာနဲ့တခီးသွားတဲ့လက်မှတ်တရားအကုန် free ပေးတယ်အကုန်ခမ်းတယ် link ဟိုဘာနော် passport ဆီလက်ခမ်းတယ် transit လက်ခမ်းတယ်ဟလာဒီတခြားဒီဟိုပါနော်ဟို public transportation တွေအကုန်ပေါ့လေအကုန်လုံးခမ်းမယ်ပေးထားတယ်ဒီကျင်ဒီချက်နိုင်ငံမှာအလုံးလုံးပြင်ပါမယ်လည်းပဲသူပေးထားပါတယ်နေထိုင်မှုအစီအလည်းပဲတစ်လောက်ကိုသူတို့အသုံးစေဖြစ်နေဒီယူကရိန်းဒုက္ခတွေသူချင်းဝေခုနာ9000ပံပိုးပါတယ်။သူတို့နေဖို့အိမ်ကြီးလည်းပဲသူတို့ပံပိုးပါတယ်။ဒီလိုမျိုးအနေထားရှိပါတယ
်။ယူကရိန်းမှာကျူးကျော်စစ်ကြောင့်လူပေါင်း3သန်းနီးပါးဥရောပအလဲပိုင်းဒေသတွေဘက်ကိုထွက်ပြေးခဲ့ရပါတယ်။မြန်မာနိုင်ငံမှာတော့စစ်ဘေးဒုက္ခတွေအကျက်တဲကြီးမားနေပေမဲ့ယူကရိန်းလိုအိမ်ကြီးချင်းဥရောပဒေသတစ်ခုလုံးကိုရိုက်ခတ်တဲ့အခြေအနေတော့မရောက်သေးဘူးလို့လေ့လာသူတွေကပြောပါတယ်ရှင်။
မင်းချင်းလိုက်တင်ပြပေးခဲ့တာပါရှင်အခုတော့အပတ်စဉ်ခဏတွေကိုအလှည့်ပေးလိုပါတယ်မချခင်မှာတော့ဘလော့ဂါတွေကြောသမျှနဲ့တက်တန့်ရောင်သတင်းလှအစီအစဉ်တို့ကိုနားဆင်ကြရပါမယ်အခုအရင်ဆုံးတော့ကျမအစီအစဉ်တင်ဆက်နေတဲ့စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်နောက်ပိုင်းလောင်စာဆီဈေးနှုန်းတိတိတတ်တက်လာပြီးကုန်စည်တည်ယူပို့ဆောင်ရေးပိုင်းမှာအခက်အခဲဖြစ်ရသလိုကမ္ဘာတစ်လွှာဆန်းနယိခါဈေးနှုန်းတွေလည်းတက်လာနေပါတယ်ကောက်ပဲတီးနံပြည်ပတင်ပို့မှုအရှင်ကောင်းနေတဲ့မြန်မာနိုင်ငံမှာတော့စိုက်ပျိုးရေးလုပ်ငန်းအတွက်လိုအပ်တဲ့ဓာတ်မြေဩဇာအပါအဝင်ကုန်စည်တွေတင်သွင်းနိုင်ရေးဥရောပအာရှစီးပွားရေးသမဂ္ဂနဲ့ဆွေးနွေးနေတယ်လို့စစ်ကောင်စီကသတင်းထုတ်ပါတယ်။စတိဘာရာဂူနာရဲ့စီးပွားရေးဆိုင်ရာသတင်းဆောင်မကိုအခြေခံပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။ယူကရိန်းစစ်ပွဲကြောင့်ဓာတ်ဆီဖြေတာကနေညစာစပွဲထိတက်ရောက်မှုရှိတယ်လို့ကမ္ဘာတစ်လွှမ်းမှာခန်းစားနေကြရပါတယ်။နေရာတိုင်းမှာဆက်သောက်ကုန်စည်နှုန်းတွေတက်လာပြီးလူလူကြားမငြိမ်မသက်လဲဖြစ်ပါတယ်။အထူးသဖြင့်တော့ရုရှားနဲ့ယူကရိန်းကနေဂျုံတင်သွင်းနေရတဲ့နိုင်ငံတွေမှာဖြစ်ပါတယ်။ဒီထဲမှာအရှေ့အလယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းတို့လည်းပါပါတယ်။အထူးသဖြင့်ခေတ်ကာလအခြေအနေမကောင်းချိန်မှာဆန်းနယိခါဈေးတက်တာမျိုးဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။Chris Barrett ha Canel Tegtu ga Sibwaye Saya Pamaukha phit par de
It's not just a matter of food prices are going high it's
Sanaye ka zinong chi myin la mu a chang ta khu de de mho hpa bu de data mya pya ma covid chang naingan ye ma ti nyin mu chang mo kaung ye sha mu ne ye chi mu naw tabawa be dan dwi chang phit la ya de a khet khe ri ne chong ni ya de kala ma Sanaye ka zinong chi myin la ni da ba lo pyo twa da ba Russia ha gaba paw ma chong tin po de a dik ka naingan ta khu phit par de Ukraine ကနံပါတ်5အဆင့်မှာရှိပြီးသူတို့နှစ်နိုင်ငံပေါင်းဟာကမ္ဘာဂျုံတင်ပို့မှုရဲ့၃ပုံ၃ပုံကျော်ရှိပါတယ်။ဒါပေမဲ့ဆစ်ဖြစ်လာချိန်မှာတော့ပင်လယ်နဲ့ဒေသဟာဆင့်နယ်ဖြစ်လာပါတယ်။
Kau petina kongtoy mugu tanye kantata mishi bhe me le, sekan le peita chao, kongzi posa mu le yatoare lu piola re. Mark Welsh ha, Texas A&M tekduga sibwaye pinya shima. Chris Barrett ha, Canel tekduga sibwaye saya pamauka pshipare.
Countries that import from Ukraine and Russia have suddenly found their contracts canceled.
Ukraine and Russia kani tintu nide nengen duigaro. သူတို့စာချုပ်တွေရုတ်တရက်ချီဖြတ်သိမ်းခံရပြီးမှန်းထားသလိုဆန်းရိတ်ခါတင်မောတွေလည်းရောက်မလာတော့ပါဘူးတဲ့ရောက်မလာမဲ့ဆန်းရိတ်ခါတွေအတွက်အစားထုတ်နိုင်ရေးရေးကွက်ထဲမှာအပိုးဆောင်ငွေမဖြစ်မနေထပ်ပြီးချရပါတယ်ဒါကြောင့်ကမ္ဘာတစ်လွှားမှာဆန်းရိတ်ခါဈေးနှုန်းတက်လာတာပါတဲ့ဒါပေမဲ့လည်းဆန်းရိတ်ခါဈေးနှုန်းတွေကြီးညက်လာနေတာကနှစ်နှစ်နီးပါးရှိနေပါပြီရာသီဥတုမကောင်းတာကြောင့် ကဘာစပကြီးဒေတာတချို့မှာတင်းနဲ့အထွေရောပါတယ်အရန်ရိတ်ခါလဲရောနေနေပါတယ်တရေချဲကြောင့်ပဲပြိပခမစတင်ကလေးကဈေးနှုန်းတွေကစန့်ချင်းတင်းမြင့်တက်နေတာပါအခုအချိန်မှာယူကရိန်းနိုင်ငံတွင်နောက်ရာသီစိုက်ပျိုးရေးကမရည်မရဖြစ်နေပါတယ်လာမယ့်စိုက်ပျိုးရာသီအတွက်လက်သမားတွေအစင်းသင့်ပြန်တော့မှာဖြစ်ပေမဲ့အခုချိန်မှာတော့လုတ်ကင်ဖို့ကခက်နေပါတယ် လူဂျစ်ကိုလိုင်းဇ်ရာဘီယက်စ်လီဟက်ဗလီလက်ရှိမှာတယူပို့ဆောင်ရေးလမ်းကြောင်းတွေအကြီးအကျယ်ခက်ဖြစ်နေတယ်မျိုးစေ့တွေဆက်သုံးစီတွေဓာတ်မြင့်ဩဇာတွေရောက်မလာဘူးလို့ပြောသွားတာပါရုရှားလယ်သမားတွေလည်းအလားတူရိုက်ခတ်တက်ရောက်ပါတယ်သူတို့ကတော့တန်းခတ်ပိတ်ဆို့မှုမခံရပေမဲ့ဘန်တွေကတန်းခတ်ခံထားရတာပါဒီအချက်ဟာဆိုရင်
ရုရှားလက်သမားတွေကိုဘန်ဒါရေးစနစ်မှာပိတ်ဆို့ခံရတာဖြစ်ပါတယ်။တက်ဆက်စ်အေအန်အမ်တက်ကတူကစီးပွားရေးပညာရှင်မတ်ဝက်ရှ်ကအခုလိုပြောပါတယ်။
မြန်မာနိုင်ငံမှာတော့လက်ရှိပြပစံတင်ပို့မှုကပြီးခဲ့တဲ့6လတာအတွင်းတန်ချိန်တန်းကျော်ကိုရောက်ရှိခဲ့ပြီးဆက်ပြီးလဲအလားအလာကောင်းနေပါတယ်။မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌထောက်ထားဆိုထုံကတော့နိုင်ငံတွင်းစဘာဆိုင်ပြုံမှုနဲ့ပတ်သက်ပြီးတရားဝင်ထုတ်ပြန်ချက်ကိုအခုလိုပြောပြပါတယ်။အဲကျွန်တော်ဒီမှာရှိတဲ့စင်းစရားတွေကတော့လေဒါအိခိုင်မာရဲ့လို့ပြောလို့မရ ောင်းဝင်းကနာမြန်မာဥဝင်ကြီးပါဝင်ပေါ့နော်ဒီ UMFC ပြန်ဥက္ကရာ UMFC ပြန်ရဲ့တော့ကျွန်တော်မြန်မာနိုင်ငံစာဘာအတင်းကြုံတယ်ကျန်တဲ့ညီတော်အတင်းတွေပါပြီးတော့ကျွန်တော်ကဒီအစည်းအဝေးတခုတော့လုပ်ခဲ့တယ်အဲဒီမှာတော့ဒီစိုက်ကွေးဦးစီးဌာနဓမြင်းစင်းဦးစီးဌာနအနေနဲ့တင်ပြခဲ့တာပေါ့နော်သူတို့နေနေဒါစိုက်တဲ့ဒါတော့အချမ်းမြောက်ဒီနေ့ကိုဆို18တန်းပေါ့ကျွန်တော်စိုက်ခဲ့တယ်အဲမှာစိုက်ကြရကြောတော့ဒီ9ရင်းတော့6ရင်းတော့သူကရောတယ်ဗောနော်ပြောရရင်တော့ပမာဏဒီ18နန်းနဲ့နိုင်ရှင်တော့ဒီလိုမိုးစွားနိုင်ရှင်တော့ပမာဏတော့အများကြီးရောကြတာတော့မရှိဘူးဆိုပြီးသူကပြောတာလားရှိပါပြောတော့သူတို့အနေနဲ့သူတင်ပြတဲ့စင်စရာအရဆိုတော့ဒီထဲမှာစားရိတ်ခါဖူးလုံးတယ်စံတန်ရင်2တန်းကျော်တန်းနဲ့3တန်းကျော်ပူရှန်တယ်လို့သူကတော့ဒါကြီးခဲ့တဲ့ဒီအပစီးမှာတော့ရေစင်းဦးစီးဌာနညကြဲမှုချုပ်ကတင်ပြတာရှိပါ
ဥရောပအာရှစီးပွားရေးသမ္မတ EAEU နဲ့စီးပွားရေးပူးပေါင်းဆောင်ရွက်နိုင်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ဖို့မြန်မာဘက်ကဆွေးနွေးနေပါတယ်လို့စစ်ကောက်စီကပြီးခဲ့တဲ့သတင်းပတ်အတွင်းသတင်းထုတ်ပြန်ပါတယ်အဖွဲ့ဝင်၅နိုင်ငံပါ EAEU ဥရောပအာရှစီးပွားရေးသမ္မတမှာတော့ရုရှား၊ဘယ်လာရုစ်၊အာမေးနီးယား၊ကာဇက်စတန်နဲ့ခါဂျစ်စတန်နိုင်ငံတို့ပါဝင်ပါတယ်ဒီအဖွဲ့ဝင်နိုင်ငံတွေအထက်ကမှရုရှား၊ဘယ်လာရုစ်တို့နဲ့မြန်မာနိုင်ငံကစီးပွားရေးရင်းနှီးမြှုပ်နှံမှုမှာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးနေကြောင်းလည်းစစ်ကောင်စီသတင်းကဖော်ပြပါတယ်။မြန်မာဘက်ကလိုအပ်တဲ့ဓာတ်မြေဩဇာ၊ရေနံထွက်ပစ္စည်း၊လေယာသုံးစက်ကရိယာတွေတင်သွင်းနိုင်ရေးကိုလည်းတိုက်တွန်းခဲ့တယ်လို့သတင်းကဖော်ပြပါတယ်။လက်တလုံးမှာတော့နိုင်ငံတွင်းမှာဓာတ်မြေဩဇာအဝင်လျော့နေပြီးဈေးကြီးနေပါတယ်။ဥရောပအာရှစီးပွားရေးသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထံကမြန်မာနိုင်ငံအနေနဲ့ဓာတ်မြေဩဇာတင်သွင်းခွင့်အလားအလာကိုတော့မသိရပါဘူးရှင်။အပ
တ်ဆင်စီးပွားရေးစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်ပါတွေအပတ်စဉ်ခဏတွေနဲ့ရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website ဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်လို့ရပါတယ်ရှင်
VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်သံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိန်းမြန်းငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေမိနစ်ခဲစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အမှုပညာသတင်းတွေကိုစူးစီးတင်ပြနေတဲ့တက်တန်ရောင်သတင်းလှအစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့အဖက်စင်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသည်များအစီအစဉ်ကိုထုတ်လွှင့်มาဖြစ်ပါတယ်။လက်ကင်စမတ်ဖုန်းလို electronic ပစ္စည်းတွေအတိုင်းမှာပါတဲ့ circuit board တွေပေါ်မှာရွှေအပါအဝင်သတ္တုပစ္စည်းတွေပါဝင်နေပါတယ်။ Britain နိုင်ငံရဲ့ Royal Mint တော်ဝင်ဒင်းကားစရုံကအဲ့ဒီ circuit board တွေကနေရွှေထုတ်ဖို့တီထွင်နေပါပြီ။အမိုက်ကနေရွှေကိုဘယ်လိုနည်းပညာသုံးထုတ်လုပ်မလဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားပါတယ်ရှင်။
ကမ္ဘာပေါ်ကရှေးအကျဆုံးဒင်းကားဆက်ရုံတစ်ခုဖြစ်တဲ့ Britain နိုင်ငံက Royal Mint တော်ဝင်ဒင်းကားဆက်ရုံကခေတ်ရှိပြေးနီးသုံးပြီးတော့ electronic အမိုက်ကနေရွှေထုတ်လုပ်တော့မှာဖြစ်ပါတယ်။ Britain အစိုးရပိုင်းကုမ္ပဏီလုပ်ငန်းတစ်ခုဖြစ်တဲ့ Royal Mint ကုမ္ပဏီက Britain နိုင်ငံမှာသုံးစွဲနေတဲ့ငွေအကြွေစည်းတွေအထက်အမှတ်နဲ့ထုတ်လုပ်တဲ့တန်ဖိုးကြီးသတ္တုအကြွေပြားတွေဝယ်ယူစုဆောင်းနိုင်တဲ့ရွှေတုံးရွှေပြားတွေကိုထုတ်လုပ်နေပါတယ်။900စုတဲကအကြွေစည်းထုတ်လာတာသက်တမ်း 1100 ချက်မနည်းရှိနေပြီဖြစ်တဲ့ Royal Mint ကုမ္ပဏီကမိုဘိုင်းလက်ကင်ဖုန်းတွေ laptop computer တွေထဲမှာပါတဲ့ circuit board တွေကနေပြီးတော့ရွှေထုတ်တဲ့နည်းတစ်ကိုရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။ကမ္ဘာမှာ electronic အမိုက် e-waste တွေတနည်းတစ်ခြားများလာနေချိန်မှာအမိုက်ကနေတန်ဖိုးရှိတာကိုထုတ်လုပ်နိုင်ဖို့နည်းလမ်းရှာတာဖြစ်တယ်လို့ Royal Mint Company ရဲ့တာဝန်ရှိသူကပြောပါတယ
်။ If you take all of the disused electronics around your home,
အိမ်တွေမှာအသုံးမပြုတဲ့ electronic ပစ္စည်းတွေအားလုံးပေါင်းစုလိုက်ရင်ကမ္ဘာရွှေပမာဏရဲ့900ခန်းနှုန်းလောက်ရှိပါတယ်။နေတဲ့ပမာဏမဟုတ်ပါဘူး။ဒါကြောင့်ဒီ electronic အမိုက်တွေကိုမဖြစ်မနေပြန်အသုံးချနိုင်အောင်ကျွန်တော်တို့ကအစပြုဆောင်ရွက်တာဖြစ်ပါတယ်
။ electronic ပစ္စည်းတွေထဲမှာပါတဲ့ circuit board တွေပေါ်ကကြက်ကူးပစ္စည်းတွေမှာရွှေငွေစတဲ့တန်ဖိုးရှိတဲ့သတ္တုပစ္စည်းတွေပါဝင်ပါတယ်။ဒါပေမဲ့ electronic ပစ္စည်းတွေကိုမသုံးတော့လို့စွန့်ပစ်လိုက်ကြတဲ့အခါမှာအဲ့ဒီတန်ဖိုးရှိတဲ့သတ္တုပစ္စည်းတွေကိုပြန်လည်ထုတ်ယူတာမျိုးသိမ့်မရှိထားတော့ဘဲအမိုက်ပုံကြီးတွေစီရောက်သွားတာမိရှုဖျက်ဆီးလိုက်ကြတာများပါတယ်။ဒါကြောင့် Royal Mint Company ကကနေဒါက startup company တဲ့ Exa နဲ့ပေါင်းပြီးတော့ရွှေသတ္တုထုတ်ယူနိုင်မဲ့ဓာတ်ရည်ကိုဖန်တီးခဲ့တာဖြစ်ပါတယ
် The difference between this technology and others is the chemical formula selectively pulls out the gold and
အခြားနည်းပညာတွေနဲ့ဒီနည်းပညာကွာခြားချက်ကတော့ဓာတ်ရည် formula ဖြစ်ပါတယ်ရွှေကိုပဲတီးတန့်ခွဲထုတ်ပေးနိုင်တဲ့ဓာတ်ရည် formula ဖြစ်ပါတယ်ဒါကြောင့်ဘာနဲ့မှမတူတဲ့နည်းသစ်လို့ပြောနိုင်တာပါဓာတ်ရည် formula ရည်ကိုသုံးပြီးတော့ရွှေတွေကိုထုတ်ယူနိုင်ပါတယ်အညိုရောင်အမှုန့်တွေအဖြစ်ထွက်လာတဲ့ရွှေတွေကိုအပူပေးလိုက်ရင်ရွှေအစ်စ်ကိုရရှိမှာဖြစ်ပါတယ
် circuit board တွေကနေထုတ်ယူတဲ့ရွှေကဘလောက်တန့်စင်စိတ်ချရမှာပါလဲ
Gold is extracted to 99% of it to
99ရာခိုင်နှုန်းကနေ 99.99 ရာခိုင်နှုန်းအထိတန့်စင်တဲ့ရွှေကိုထုတ်ယူနိုင်ပါတယ
်။သူတို့ရဲ့ရေရှည်ကြီးမှန်းချက်ကတော့ electronic circuit board အဟောင်းတွေကို100ရာခိုင်နှုန်းလုံးပြန်အသုံးချနိုင်အောင်လုပ်သွားနိုင်ရည်ဖြစ်ပါတယ်။ circuit board တွေပေါ်မှာပါတဲ့ကျင်းဒီလိုတခြားသတ္တုတွေ plastic တွေအလုံးကိုပြန်လည်သုံးနိုင်အောင်လုပ်ဖို့ဖြစ်ပါတယ်။2023ခုနှစ်မှာစတင်လည်ပတ်မဲ့ရွှေထုတ်ဆက်ရုံတွေအတွက်စွန့်ပစ် circuit board တွေရနိုင်ဖို့အတွက် electronic အမိုက် e-waste တွေကို Royal Mint Company ကဝယ်ယူမှာဖြစ်တယ်လို့ AP သတင်းဌာနနဲ့ Video Call နဲ့မေးမြန်းကမ်းမှာလုပ်ငန်းတိုးတက်ရေးတာဝန်ခံ Sean Millard ကပြောကြားခဲ့ပါတယ်
။ phone is disaggregated and then there are companies collect printed circuit boards. They then sell them
all. ဒါစီဖြုတ်ပစ်လိုက်တဲ့ဖုန်းဟောင်းတွေရဲ့စကတ်ဘုတ်တွေကိုပြန်လဲလက်ခံတဲ့ကုမ္ပဏီတွေရှိပါတယ်။အဲ့ဒီကုမ္ပဏီတွေကနေစကတ်ဘုတ်တွေပဲတည်တံ့ဝယ်ယူတင်ပို့တဲ့လုပ်ငန်းကြီးတွေကိုပြန်ရောင်းပါလေ။ဒါကြောင့်ကျွန်တော်တို့ကအဲ့ဒီလုပ်ငန်းကြီးတွေကိုမရောင်းနဲ့ကျွန်တော်တို့ဝယ်မယ်ဆိုပြီးတော့ကမ်းလမ်းပါလေ။ Electronic အမှိုက်စီးစစ်ရွေးချယ်ရှင်းလင်းတဲ့လုပ်ငန်းပေါင်း250နဲ့ကျွန်တော်တို့လက်တွဲလှုပ်သွားမှာဖြစ်ပါလေ
။ဗြိတိန်နိုင်ငံဝေလာနယ်မှာအသက်ဆောင်နေတဲ့ရွှေထုတ်ဆက်ရုံကို2023ခုနှစ်မှာအပြည့်အဝစတင်လက်ပတ်ပြီးဆိုရင်တစ်နှစ်ကိုစကတ်ဘော့တန်ချိန်ပေါင်း4600ကျော်ကနေရွှေကီလိုဂရမ်ယာနဲ့ချီထုတ်လုပ်နိုင်မယ်လို့ပြောပါရယ် Royal Mint ကုမ္ပဏီရဲ့အဓိကရည်ရွယ်ချက်ကတဘာဝပတ်ဝန်းကျင်ကိုရေရှည်ထင်းသိမ်းရာရောက်တဲ့နီးနဲ့ရွှေတွေကိုထုတ်လုပ်ပြီးတော့ဈေးကွက်တင်နိုင်ဖို့ဖြစ်ပါရယ
် It's a new market and that's almost one of the interesting challenges we have is
ဒီကဈေးကွက်အသစ်ဖြစ်နေပါလေအမိုက်တွေကိုဘေးထွက်ပစ္စည်းတွေဖြစ်မသွားအောင်အမိုက်ပုံတွေရောက်မသွားအောင်ပြန်လဲအသုံးဝင်အောင်လုပ်ထားတယ်ဆိုတာဘယ်သူတွေကိုဆွဲဆောင်နိုင်ဖို့ကကျွန်တော်တို့အတွက်စိတ်ဝင်စားစရာစိန်ခေါ်မှုတစ်ခုဖြစ်ပါတယ်။ရွှေတွင်းတွေကနေထွက်တဲ့ရွှေထက်ကိုပိုးပြီးတော့တံဘူးအထိပယ်ရှိတယ်ဆိုတာဝယ်ယူသူတွေကိုနားလည်အောင်ရှင်းပြနိုင်ဖို့ဖြစ်ပါတယ
်။အခုလို electronic အမိုက်တွေကနေရွှေထုတ်လုပ်နိုင်ရေးအတွက် Royal Mint ကုမ္ပဏီကငွေကြေးအမြောက်အများရှင်းတိထားတယ်လို့ပြောပါတယ်။ဒါပေမဲ့အခုလို့ရွှေထုတ်တဲ့နီးကရွှေတွင်းတွေကနေရွှေတူးဖော်ရာတဲ့ကိုအကုန်ကျနည်းမယ်လို့တွက်ဆထားပါတယ်။ကမ္ဘာမှာ20 electronic အမိုက်တန်ချိန်90ကျော်ထွက်နေပြီးတော့ပြန်သုံးအမိုက်က20ရာခိုင်နှုန်းတောင်မရှိဘူးလို့ e-waste တွေကိုမှတ်တမ်းတင်ပြုစုနေတဲ့ Global e-waste Monitor ကပြောပါရယ်တကယ်လို့ဒါဒီလိုအမိုက်တွေထွက်နေတာရောင်းနေသွားအောင်မလုပ်ရင်2030ခုနှစ်ကျရင် e-waste အမိုက်တွေ84သန်းအထိများသွားနိုင်တယ်လို့ထပ်မံထားကြပါရယ်ဒါကြောင့်လဲဗြိတိန်နိုင်ငံက Royal Mint တော်ဝင်တင်ကားဆက်ယုံကစွန့်ပစ်လက်ကင်ဖုန်းတွေ laptop computer တွေက electronic circuit board ဟောင်းတွေကနေပြီးတော့ရွှေထုတ်လုပ်မဲ့ကမ္ဘာပထမဆုံးလို့ဆိုတဲ့ဆက်ယုံတည်ဆောက်ပြီးတော့အမိုက်ကနေအကျိုးမြတ်ထွက်အောင်စူးစမ်းနေတာဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်ပါပ
မဆူမြမောစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသည်မှသတင်းဘာဆင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်။အခုကတော့ကမ္ဘာတလွားထင်ရှားကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုစူးစီးတင်ပြပေးနေတဲ့အပတ်စဉ်သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မအေးတန်နာကြော်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြန်ရွှေပေါ်ပါကြပါစေကမ္ဘာရေချင်းမှုရေကြီးမှာခေတ်စားနေရတဲ့ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဘာမှရန်နာမည်ကြီးခဲ့တဲ့ K-pop အဖွဲ့ background ဖွဲ့ရာအဖွဲ့ရက်သွားပြီးနှဲ့တော်ကြမှာအခုအဖွဲ့ဝင်၄ယောက်နဲ့ပြန်လာတော့မယ်လို့မလ27ရက်နေ့လာပဲသူတို့ကိုကိုစားပြုတဲ့ YG Entertainment ကကြေညာတော်ပါတယ်သူတို့အရင်တစ်ခေါက်နောက်ဆုံး Flower Road ဆိုတဲ့တချင်းတပုတ်တဲ့တပြ track ခဲ့တဲ့လွန်ခဲ့တဲ့၄နှစ် 2018 မလာမှာသူတို့အဖွဲ့ရက်သွားခဲ့တာဖြစ်ပါတယ်။အခုအခွေအသစ်အတွက်တချင်း video ရိုက်နေတာအခုပဲပြီးသွားပါပြီလို့သူတို့ကုမ္ပဏီကပြောပါတယ်။ Big Bang အဖွဲ့ဟာအရင်ကအဖွဲ့ဝင်၅ယောက်ရှိတာဖြစ်ပြီးတော့သူတို့အဖွဲ့ရဲ့ကစံဝင်ဒုစရိုက်မှုတွေနဲ့ပတ်သက်ပြီးတော့ပြဿနာတွေတက်ပြီးတဲ့နောက်မှာပြည်ထောင်စခန့်နေရတာဖြစ်ပါတယ်။သူကနိုင်ငံသားစီးပွားရေးသမားတွေကိုပြည်ထောင်စာခေါ်ပေးမှုအပါအဝင်ကြာဆိုးမှုတွေမှာပါဝင်ပတ်သက်နေတဲ့ဆိုပြီးတော့2021ခုနှစ်ကထောင်ထဲ3နှစ်ပြည်ထောင်ပြီးခံရပါတယ်။ဒါကြောင့်မလို့အခုပြန်ထွက်လာမယ့် Big Bang ဖွဲ့ထဲမှာတော့ကျန်တဲ့၄ယောက်ဖြစ်တဲ့ G-Dragon, Jisung, Jaehyun နဲ့ Top တို့ရဲ့ကျန်တော့တာဖြစ်ပါတယ်ရှင်
။ Hello everybody and thank you for sharing your time with me. I'm sending this message through various different channels to reach my dear Russian friends.
ဟယ်လိုရဲ့နာမည်ကျော်ဝါရင်မင်းသားကြီးလက်ဖြင့်ကယ်လီဖိုးနီးယားပြည်နယ်အုတ်ချုပ်ရေးမှူးဟောင်းလည်းဖြစ်ခဲ့တဲ့အာနိုရှဝါဇနာဂါဟာမလ18ရက်နေ့ကြာသပတေးကဗီဒီယိုတစ်ခုလွှင့်ပြီးတော့ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့အဖြစ်မှန်ကိုရုရှားပြည်သူတွေကိုပြောပြချင်ပါတယ်ဆိုတဲ့စကားတွေပြောသွားပါတယ
် That is why I hope that you will let me tell you the truth about the war in Ukraine and what is happening there. No one likes to hear something critical of the government. I understand that. But As a long-time friend of the Russian people, I hope that you will hear what I have to say. It is a humanitarian crisis.
Because of the brutality of the Russian people, the Russian people are in the Russian country. The Russian people are in the Russian country.
ပြီးတော့ခင်ဗျားတို့ကိုလည်းဒီစစ်ပွဲရဲ့အကျိုးဆက်နဲ့ပတ်သက်ပြီးတော့အမှန်ကိုပြောမထားပါဘူးကျွန်တော်စိတ်မကောင်းစွာနဲ့အတိပေးရမှာကတော့ရုရှားစစ်သားထောင်ခံတဲ့အခုကြာဆုံးကုန်ပါပြီလို့ရုရှားစာတန်တို့ဗီဒီယိုကိုထုတ်လိုက်တာပါ ဒေနာဂျီအာနိုလိုမြန်မာပြည်သက်တွေတည်ကြတဲ့အာနာရှဲဇနာကဟာဟောလိဝုဒ်ရဲ့နာမည်အကြီးဆုံးရုပ်ရှင်ကားတွေမှာပါဝင်သရုပ်ဆောင်ခဲ့ပြီးတော့2003ခုနှစ်မှာတော့အမေရိကန်ပြည်အောင်စုနောက်ချန်ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှုဖြစ်နေပါဝင်ရှင်ထိန်းသိမ်းရေးမူဝါဒကောင်းတွေချမှတ်နိုင်ခဲ့ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှုတာဝန်ပေးဆုံးတဲ့2018ခုနှစ်မှာတော့ဟောလိဝုဒ်ပိ
and partied like Kardashians. Took my besties to L.A. where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
us. The second round of our season goal. Radio Ma, a person, the name of the name of the season in my total being evaluation.
ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်ခြင်းနဲ့ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ်TV မဂ္ဂဇင်းအစီအစဉ်မှာချိန်ဟန်ပါတယ်။ VOA မြန်မာပိုင်းရဲ့အွန်လိုင်းမှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပြောရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။မအေးတနာကျော်စီစဉ်တင်ဆက်တဲ့တက်တန့်ရောင်တက်တန့်ရောင်တည်င်းလှော်အပတ်စဉ်ခဏကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။
ဒီကနေ့ဗီအိုအေမြန်မာပိုင်းအစီအစဉ်ရဲ့အင်ကာနက်မနေ့ခင်ထုတ်လွှင့်ချက်တွေကိုတော့လိုက်တိုမီတာ36လေးဆက်ကိုတော့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ပြပေးမှာဖြစ်ပါတယ်ရှင်။ယူကရိန်းမှာဝင်ရောက်တိုက်ခိုက်နေတဲ့ရုရှားတပ်တွေဟာယူကရိန်းအရှေ့ပိုင်းကဒေသတွေကိုဦးစားပေးတိုက်ခိုက်တဲ့အနေအထားတွေ့နေရပြီးမြို့တော်ကီယက်ကိုဦးတည်တဲ
အရှေ့ပိုင်းဒေသကယူကရိန်းတပ်တွေကိုအဆက်အသွယ်ဖျက်တောက်ဖို့အတွက်ကြိုးစားတဲ့ပုံတွေ့နေရပြီးဒါဟာယူကရိန်းနဲ့အပေးအယူလို့နှိမ့်နှိုင်းရမှာအသာစီးရဖို့အတွက်လောက်တာမျိုးဖြစ်နိုင်တယ်လို့လည်းပြောပါတယ်။ယူကရိန်းမှာလူသားစာနာမှုဆိုင်ရာအပြစ်ခတ်ရက်စဲမှုဖြစ်ပေါ်လာစေဖို့အတွက်ကုလသမဂ္ဂကရုရှားနဲ့ယူကရိန်းအစိုးရတွေနဲ့စတင်လှုပ်ဆောင်တော်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်။ယူကရိန်းမှာလူသားစာနာမှုဆိုင်ရာဘေးကျုံးနေရတာဟာနိုင်ငံရေးကြောင့်ဖြစ်တဲ့အတွက်နိုင်ငံရေးနှိမ့်နှိုင်းမှုတွေလုပ်နိုင်အောင်အပြစ်ခတ်ရကြဖို့အတွက်တိုက်တွန်းလိုက်တာပါ။တဘာဝတန်ငွေအတွက်ချတဲ့ငွေကိုရုရှားငွေရူဘယ်နဲ့ပဲပေးချေဖို့ရုရှားဘက်ကတောင်းဆိုမှုကို G7 ဆက်မှုထိပ်သီး9နိုင်ငံကညှင်းပယ်လိုက်တယ်လို့ဂျာမနီစွန့်ရဆိုင်ရာတာဝန်ခံဝန်ကြီးရောဘတ်ဟာဘက်ကပြောပါတယ်။ရုရှားရဲ့တောင်းဆိုမှုဟာတစ်ဖက်သက်ဖြစ်တယ်လို့လက်ရှိ contract စာချုပ်ကိုအရှင်းရှင်းကြီးချိုးဖောက်တာဖြစ်ကြောင်းဟာဘက်ကပြောပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်မှာကျူးလွန်တဲ့အကြမ်းဖက်မှုတွေကိုသမ္မတဂျိုးဘိုင်ဒန်နဲ့အမေရိကန်အစိုးရက genocide ခေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ဖြစ်ရပ်ဖြစ်နေတင်ဝင်သတ်မှတ်ကြေညာလိုက်တဲ့အပေါ် PHR လူခွင့်ရေးတမားတော်များအဖွဲ့ကကြိုဆိုလိုက်ပါတယ်။
နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဒေါခင်မြို့သက်ကပြောပြပေးခဲ့တာဖြစ်ပါလေရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါလေအင်ဂျင်နီယာတွေကတော့ထိုနီဖိုလော့နဲ့ဒါရက်စမစ်တို့ဖြစ်ပါလေရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ 1925.32 တို့ကနေဖမ်းယူနိုင်ကြပါလေရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကေတထိုက်ပါ
This program has come to you from the Voice of America, Washington.